Welcome to the Voice of America in Burmese.
mingla min ne khin ma shin 2018 khu ne mala 2 ye taw cha ne min ne phe voe tan nwe season 2 go american piran su myo ro washington dc ga ni dai yai thau lwin ni ba bi tan do meter 32 40 48 phin voe ye facebook sa myan na voe burmese news ga ni pi ro le na sin nai ma le shin ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ရုရှားသမ္မတကမဟာဗျူဟာမြောက်လက်နက်သစ်တွေကျင်းပတဲ့ကိစ္စအမေရိကန်ကတော့အရေးမပါဘူးလို့တုံ့ပြန်ပြောဆိုပါတယ်။တန်မလီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်အများပြားကောက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။နှစ်နိုင်ငံနေဆက်မှာချထားတဲ့မြန်မာစစ်တပ်တွေကိုရုပ်သိမ်းပေးဖို့ဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်တောင်းဆိုထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ကဥစားပြီးနာဆင်ကြရမယ့်နိုင်ငံတကာသတင်းလွှာတွေမှာတော့ရုရှားကနောက်ဆုံးပေါ်ဒုံးကျည်လက်နက်တွေဟာကမ္ဘာနေရာအလုံးနီးပါးကပြစ်မှတ်တွေကိုထိအောင်ပြစ်နိုင်စွာရှိကြောင်းသမ္မတပူတင်ကထုတ်ပြန်ကြေညာပါတယ်
။ Он способен атаковать цели как через северный, так и через южный полюс. Сармат это очень грозное оружие.
သမ္မတပူတင်ရဲ့ပြောကြားချက်ကိုအမေရိကန်ဘက်ကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုလည်းပြောပြပေးသွားမှာပါ။ကမ္ဘာအရှိဆုံးနိုင်မြစ်ရဲ့ရေအရင်းမြစ်အသုံးပြုနိုင်မှုမှာနိုင်မြစ်ကိုမှီခိုနေရတဲ့နိုင်ငံချင်းချင်းသဘောတူညီမှုရအောင်အားထုတ်နေကြပါတယ်။မြန်မာပြည်ဆိုင်ရာသတင်းဆောင်ပါမှာတော့မြန်မာနိုင်ငံကလူမှောင်ခိုကုန်ကူးခံရတဲ့အလုရှာသူ16ဦးအနက်ကျမကြီးထိခိုက်သူတွေကိုထိုင်းဆိုရကနစ်နာကြေးပေးပြီးတော့နေရရင်ကိုပြန်ပို့လိုက်ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မိမြန်ချက်တွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေမနဲ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါမယ်ရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်ကတာတာဗလီနီနိုင်ငံတော်အခြေပြမင်ခွန်ပြောချိန်တွင်မဟာဗျူဟာမြောက်နျူကလ িয়ার လက်နက်သစ်တွေထုတ်လုပ်မဲ့ကိစ္စပြောခဲ့တဲ့ပေါ်အမေရိကန်ပြည်ထောင်စုကတော့အရေးသိမ့်မကြီးလာတဲ့ကိစ္စတစ်ခုလို့တုံ့ပြန်ပြောဆိုပါရတယ်။အဲဒီလက်နက်အသစ်တွေဟာကမ္ဘာပေါ်ကဘယ်နေရာကိုမဆိုပစ်ခတ်နိုင်တယ်လို့သမ္မတပူတင်ကဆိုပါရတယ်။ရုရှားကသူတို့ရဲ့နျူကလ িয়ার အင်အားကိုခင့်မြောင်လုပ်ဖို့ကြိုးစားတာဘာမှအံ့ဩစရာမရှိတယ်လို့အမေရိကန်ကဘာမှလှုပ်ခတ်စီမှာမဟုတ်ဘူးလို့သမ္မတအင်ပြူတော်ကရောပန်တဂွန်စစ်ဌာနချုပ်ကပါကြာသပတေးနေ့မှာတုံ့ပြန်ပြောဆိုပါရတယ်။အမေရိကန်အစိုးရတည်ထားတာကြာနေပြီဖြစ်တဲ့ကိစ္စကိုသမ္မတပူတင်ကအတည်ပြုပြောဆိုတာပါပဲ။ရုရှားနိုင်ငံဟာသဘောတူစာချုပ်ပါလိုက်နာလုံဆောင်ရမှာတွေကိုချိုးဖောက်ပြီးမဒီမငင်ဖြစ်စေမဲ့လက်နက်စနစ်တွေကိုတီထွင်နေတာ10နှစ်ကျော်နေပါပြီလို့သမ္မတအင်ပြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်။အမေရိကန်နိုင်ငံဟာကိုယ့်ရဲ့နျူကလ িয়ার လက်နက်တွေကိုခင့်မြောင်လုပ်နေပြီးမိမိတို့ရဲ့စွမ်းရည်ကိုလိုက်မမီအောင်လုံဆောင်နေတယ်လို့အမေရိကန်ကာဝေးအသုံးစရိတ်အသစ်ဒေါ်လာဘီလီယံ900ရာထားတာကိုထောက်ပြပြီးအင်ပြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကပြောသွားပါတယ်။ဒီအကြောင်းသတင်းဆောင်ပါကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
ရှင်ရနိုင်ငံမှာအရှေ့ပိုင်းဂေါ်တာဒေတာကအရက်သားတွေဘေးလွတ်ရရွှေ့ပြောင်းဖို့အတွက်လူသားချင်းစာနာမှုဆိုင်ရာလမ်းဖွင့်ပေးဖို့ရုရှားရဲ့အဆုတ်ပြုချက်ဟာဟာတာတစ်ခုဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာပရင်းနေမှာပြောကြားလိုက်ပါတယ်။ဒေတာကန်တွေအနေနဲ့သူတို့ကိုဖမ်းဆီးအသုံးချမှာတွေအသက်သေးဆုံးမှာတွေကိုကြောက်နေကြတယ်လို့လည်းပြောပါတယ်။ရုရှားဖွင့်ပေးတဲ့လမ်းကိုတုံးဝမှာကြောက်နေကြကြောင်းဘာကြောင့်လဲဆိုတော့ဒေတာကန်တွေအနေနဲ့သူတို့ကိုရှီးရီးယားသမ္မတဘက်ရှာအာဆက်တပ်တွေကဖန်စီအတုံးချမှာကိုစိုးရိမ်နေတယ်လို့သူတို့အသက်ခံရမှာသူတို့နေအိမ်တွေကိုဘယ်တော့မှပြန်ပြီးမရောက်တော့မှာကိုစိုးရိမ်နေကြတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ဟဲတန်နယူးယောက်ကချက်တပရင်းနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တချိန်ထဲမှာပဲအကောင့်ထဲမှာပေါ်ဝသေးတဲ့စီးရီးယားနိုင်ငံတွင်ရက်30ကျပ်အဖြစ်အခက်ရက်စရေးစတင်ဖို့အတွက်ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးအကြီးကဲမတ်ခ်လော့ကော့ကလုံခြုံရေးကောင်စီကိုတွန်းအားပေးနေပါတယ်။တိုက်ပွဲကိုတလကြရက်ဆိုင်မှုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်တုန်းကပဲတင်းကျဉ်ကျဉ်ထဲဆုံးဖြတ်ခဲ့တာပါ။လူသားချင်းစာနာမှုအကူအညီပေးရအတွက်ရင်တန်းတွေတော့ရမှာ9နာရီတည်းနဲ့ဆောင်ရွက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့လည်းလောကော့ကပြောပါတယ်
။တန်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်မြန်မာရဲ့အခွန်တွေချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာကြေညာလိုက်ပါတယ်။တန်မနီသွင်းကုန်တွေပေါ်အခွန် 25 ရာခိုင်နှုန်းနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန် 10 ရာခိုင်နှုန်းချမှတ်မယ်အကောက်ခွန်နှုန်းထားဟာကာလတာရှည်ရှိသွားလိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီအခွန်ဆိုင်ရာအမိန့်ကိုနောက်သတင်းမှတ်တရရက်မှာလက်မှတ်ထိုးထုတ်ပြန်မယ်လို့လည်းဆိုပါတယ်။ကျွန်တော်တို့ရဲ့တန်မနီနဲ့အလူမီနီယံကုန်ထုတ်လုပ်ငန်းဟာကမ္ဘာတဝန်းကနိုင်ငံတွေရဲ့မမျှတတဲ့ကုန်သွယ်ရေးနဲ့စိုးရွားတဲ့မူဝါဒတွေကြောင့်ဆယ်စုနှစ်ပေါင်းများစွာနစ်နာခဲ့ရတယ်လို့ကြာသပတေးနေ့အစောပိုင်းက Twitter မှာသမ္မတထရမ့်ကရေးပါတယ်။ကျွန်တော်တို့နိုင်ငံကုမ္ပဏီတွေနဲ့အလို့သမားတွေအပေါ်နောက်ထပ်အခွင့်အရေးယူတာမျိုးကျွန်တော်တို့လက်မခံနိုင်တော့ပါဘူး။လွတ်လပ်မျှတပြီးကျနာတဲ့ကုန်သွယ်ရေးကိုကျွန်တော်တို့လိုချင်ပါတယ်လို့လည်းသမ္မတထရမ့်ကရေးပါတယ်။2018ခုနှစ်ကအမေရိကန်သမ္မတသွင်းကုန်ထုတ်ဝေနီးပါးဟာကနေဒါ၊ဘရာဇီး၊တောင်ကိုရီးယားနဲ့မက္ကဆီကိုနိုင်ငံတွေကဖြစ်ပြီးအမေရိကန်သွင်းကုန်စုစုပေါင်းမှာတရုတ်နိုင်ငံကပို့တာနှစ်ရာခိုင်နှုန်းလောက်ပဲရှိပါတယ်။တရုတ်သမ္မတရှီကျင်းဖင်ရဲ့စီးပွားရေးဆိုင်ရာထိပ်တန်းအကြံပေးပို့ကိုလျူဟီဟာ နောက်တွင်မဲ့ဂျာတာပရီနေမှာအမေရိကန်ကိုလာရောက်ဖို့ရှိပြီးအမေရိကန်ဆိုရဖွဲ့ထိတ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ
်။အမေရိကန်နဲ့ထိုင်ဝမ်နိုင်ငံခြားနှစ်နိုင်ငံစီးပွားရေးပုံမှုတိုးတက်ရင်းနှီးမှုရှိစေမယ့်ဥပဒေချမ်းကျက်ပေါ်မှာသမ္မတထရမ့်ကလက်မှတ်ရေးထိုးဖို့ကိစ္စကိုစိတ်ချနှံ့မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။ January လကအမေရိကန်အောက်လွှတ်တော်ကနေသဘောတူခဲ့တဲ့ထိုင်ဝမ်ခီးသွားလာရေးဆိုင်ရာဥပဒေချမ်းကိုအမေရိကန်အထက်လွှတ်တော်ကနေဗိုလ်တဖူးနေမှာအတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒီဥပဒေအရရာထူးအဆင့်အလုံးတာဝန်ရှိသူတွေအနေနဲ့အမေရိကန်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်တဲ့ထိုင်ဝမ်ကိုအပြန်အလှန်ခီးသွားလာနိုင်ပြီးသက်ဆိုင်ရာတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံနိုင်မယ့်အပြင်ထိုင်ဝမ်နိုင်ငံရဲ့စီးပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာကိုယ်စားလှယ်တွေအနေနဲ့လည်းအမေရိကန်နိုင်ငံမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်ခွင့်ရေးတွေရရှိလာစီမှာဖြစ်ပါတယ်။ဒီအဆိုကတော့ထိုင်ဝမ်ကိုသူ့ရဲ့နယ်နိမိတ်ဖြစ်တာလက်ခံထားတာပါ။အမေရိကန်နိုင်ငံ1986တရုတ်တနိုင်ငံနဲ့မူဝါဒအရဘေကျင်းကကွန်မြူနစ်အစိုးရကိုသာအတိမတ်ပြုပြီးထိုင်ဝမ်နဲ့တန်တမာအဆက်အသွယ်ကိုဖျက်တောက်ခဲ့တာပါ။သမ္မတထရမ့်အနေနဲ့သဘောတူလက်မှတ်ရေးထိုးနိုင်ခြင်းရှိနေတဲ့ဒီဥပဒေချမ်းကိစ္စဟာတရုတ်တနိုင်ငံနဲ့မူဝါဒကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟူဂျန်ရွမ်းကပြောဆိုခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 933ပိုင်းဟိုမီတာ40 kHz 9483ပိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA ကနေတောက်ကြောင်နေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနဲ့ဆက်မှာချထားတဲ့မြန်မာတပ်ဖွဲ့တွေနဲ့လက်နက်ကြီးတွေကိုချက်ချင်းစုခွာပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုဂျာတာပရီနေမှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးသွားတဲ့ရိုဟင်ဂျာတွေစခန်းချနေထိုင်နေကြတဲ့နေရာနာမှာမြန်မာတပ်ဖွဲ့တွေချထားလိုက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာအသံမှတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကဆင့်ခေါ်ပြီးအခုလိုတောင်းဆိုလိုက်တာပါ။ဒီလိုစစ်အင်အားချထားတာမျိုးဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာမရေရာမှုဖြစ်လာစေပြီးနေဆက်မှာတင်းမာမှုတိုးလာစေမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနယာယီတွင်းဝန်ကမြန်မာအသံမှတ်ကြီးကိုပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကိုရောလက်နက်တွေကိုပါချက်ချင်းပြန်ရုပ်သိမ်းပေးရေးမြန်မာအာဏာပိုင်တွေကိုအကြောင်းကြားပေးဖို့တံမတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးယာယီအထွန်းဝန်ကပြောတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောပါတယ်မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာ6000လောက်နေထိုင်နေကြတဲ့နိုင်ငံသားမျိုးကွက်ချင်းလေးနားမှာမြန်မာစစ်တပ်တွေကိုချထားတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရေးဌာနဘက်ကရောတခြားတာဝန်ရှိသူတွေစီကပါတုံ့ပြန်ချက်တခုခုချက်ချင်းထွက်မလာသေးပါဘူး
အကျန့်ဖက်ဖို့ရဲ့ငွေကြေးဆိုင်ရာလေပတ်မှုနဲ့ငွေမဲခဝါချမှုတွေကိုစောင့်ကြည့်တဲ့ကမ္ဘာငွေကြေးစောင့်ကြည့်အဖွဲ့ FATF ရဲ့စီးရင်တဲ့မှာပါကစ္စတန်ကိုအခြေအနေအဆိုးဆုံးအဆင့်ထဲနည်းနည်းပိုပြီးကောင်းတဲ့ Grey List မျိုးကိုအောင်ဆင်မှာပြန်လည်ထည့်သွင်းသတ်မှတ်တော်မှာဖြစ်ကြောင်းပါကစ္စတန်အာဏာပိုင်တွေကဒီသတင်းပတ်ထဲမှာပဲအတည်ပြုပါတယ်။ပါကစ္စတန်နိုင်ငံတွင်အကျန့်ဖက်ဖို့ရဲ့ဆက်နွယ်နေတဲ့ငွေကြေးဆိုင်ရာရာဇဝတ်မှုတွေပပျောက်စေရတဲ့အတွက်အရေးယူဆောင်ရွက်မှုတွေကိုကျေနပ်လောက်အောင်လုပ်ခဲ့ပါကြောင်း FATF အဖွဲ့ကိုပါကစ္စတန်အာဏာပိုင်တွေကတွေးဆောင်ဖြောင့်ပြနေတဲ့သတင်းပတ်ပေါင်းများစွာအတွင်းပါကစ္စတန်ရဲ့အခြေအနေကိုခံမှန်းလို့မရပဲဖြစ်နေပါတယ်။ဒါပေမဲ့သူတို့ရဲ့ကြိုးပမ်းချက်မအောင်မြင်ပါဘူးလို့ဗိုလ်တပ္ပုနေမှာပဲဝန်ခံခဲ့ကြတာပါ။အရေးယူလှုပ်ဆောင်မဲ့အစီအစဉ်ကိုနှစ်ဖက်ညှိနှိုင်းပြီးတော့ချိန်မှာတော့ဂျွန်လလောက်ထဲမှာပါကစ္စတန်ကို Grey List ထဲမှာပြန်ပြီးသွင်းတော့မှာဖြစ်ကြောင်းပါကစ္စတန်နိုင်ငံရဲ့ဌာနပြောခွင့်ရမိုဟာမက်ဖေဇာကဗိုလ်တပ္ပုနေမှာပဲသတင်းတောက်တွေကိုပြောပါတယ်။သတင်းပတ်ထဲမှာပါရီမှာကျင်းပတဲ့ FATF ညီလာခံမှာပါကစ္စတန်ကိုအကြမ်းဖက်မှုဆိုင်ရာစောင့်ကြည့်ဆင်းတဲ့ထဲ့တဲ့မတဲ့နိုင်ငံဆောင်ကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာဖြစ်ပြီးထဲ့သွင်းမှုဆုံးဖြတ်ခဲ့ကြတာပါပါကစ္စတန်အခုလို FATF ရဲ့အကြမ်းဖက်သမားစောင့်ကြည့်ဆင်းတဲ့မှာထဲ့သွင်းခဲ့တာဟာပထမဆုံးကျင်းတော့မဟုတ်ပါဘူး2012ခုနှစ်ကနေစပြီး15ခုနှစ်ဆင်းတဲ့ကပြန်မရုပ်သိမ်းခင်အထိဖြစ်ပါတယ
်ဒီလိုနောက်မင်းကြရင်ဩစတြေးလျနိုင်ငံကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းလာတဲ့အခါသူ့ကိုကန့်ကွက်ဆန္ဒပြသူတွေကိုရိုက်နှက်မယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကမကြသေးခင်ကချင်းချောက်ပြောဆိုတာဟာလက်ခံနိုင်မွေရမရှိဘူးလို့ဩစတြေးလျအစိုးရကတုံ့ပြန်ပြောဆိုပါတယ်။အခြေတော်အခြားနိုင်ငံများအဖွဲ့အာဆီယံနဲ့ဩစတြေးလျနိုင်ငံကြားအထူးထိပ်သီးစည်းဝေးပွဲကိုတက်ဖို့မစ္စတာဟွန်ဆန်ဩစတြေးလျကိုလာဖို့ရှိနေတာပါ။သူ့အပေါ်လေးစားသမှုမပြဘူး။သူ့ရဲ့ပုံလူတွေကိုမီးရှို့တယ်ဆိုရင်အဲ့ဒီလူတွေအင်အထိလိုက်ပြီးရိုက်ပစ်မယ်လို့ပြီးခဲ့တဲ့သတင်းပတ်မှာဝန်ကြီးဟွန်ဆန်ကချင်းချောက်ပြောဆိုတာပါ။ဒီပြောဆိုချက်ပေါ်ဩစတြေးလျလွှတ်တော်အမတ်တွေအပြင်းထန်မကြေမနက်ဖြစ်ပြီးတုံ့ပြန်ပြောဆိုကြပါတယ်။မစ္စတာဟွန်ဆန်အခုလိုပြောဆိုထားတာနဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံပေါ်ဩစတြေးလျနိုင်ငံသားတွေကဩစတြေးလျဖက်ဒရယ်ရဲတပ်ဖွဲ့ကိုအသိပေးအကြောင်းကြားထားသလိုမလ18ရက်နေ့ဆက်ရှယ်နေ့တွေမှာကျင်းပမဲ့ထိပ်သီးအစည်းအဝေးတွင်ကမ္ဘောဒီးယားတာဝန်ရှိသူတွေနဲ့ဒီကိစ္စကိုပြောဆိုမယ်လို့လည်းပြောထားပါဗျ
။ပြင်သစ်ကာတန်ဆရာဖရန်ဆွာဘောက်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်စီကိုမတ်လ1ရက်ကြက်တပရီနေ့မှာစာအုပ်တအုပ်လက်ဆောင်ပေးခဲ့ပါဗျ။ သမရထရမ့်ရဲ့ Twitter ရေးသားချက်တွေပေါ်မှာအခြေခံပြီးတယောထားတဲ့ကာတွန်းပုံပေါင်း100ပါတဲ့စာအုပ်ပါ။သမရထရမ့်ရဲ့ Social Media ကနေ Twitter ရေးသားချက်တွေကိုနှစ်သက်သူနောက်လိုက်တန်း50လောက်ထိကြည့်ရှုခဲ့သူများလှပါတယ်။သူ့ Twitter ရေးသားချက်တွေဟာအောင်မြင်ကျော်ကြားခဲ့ပြီးသူ့ရဲ့မူဝါဒကိုဖြန့်ဝေနိုင်တယ်လို့သူ့ရဲ့အတိုက်ခံတွေကိုလည်းတိုက်ခိုက်ဖို့အတွက်သုံးခဲ့ပေမဲ့မကြမ်းကြာတန်တမာရေးရရစိတ်ပျက်စရာတော့ဖြစ်စေခဲ့တာပါ။ Bot နဲ့တွဲဖက်ရေးသားသူ Vanessa Duhamel တို့ဟာ Trump in 100 tweets Trump နဲ့ tweet တရားဆိုတဲ့စာအုပ်ကိုရေးသားခဲ့တာဖြစ်ပြီးသူတို့ဟာသမ္မတ Trump ရဲ့စီးပွားရေးလှုပ်ဆောင်မှုတွေသမ္မတရွေးကောက်ပွဲမဲဆွဲတာတွေနဲ့တခြားကမ္ဘာခေါင်းဆောင်တွေနဲ့ပတ်သက်ပြီးသူ့ရဲ့ပောက်ကွဲပြောဆိုမှုတွေကိုနှစ်သက်တာကြောင့်ဒီစာအုပ်ကိုရေးဖြစ်ခဲ့ကြတာပါသမ္မတစီကိုဒီစာအုပ်မိတူမပုတ်ခင်ဘောက်ကသူသမ္မတသာမရှိရင်ဒီစာအုပ်ပေါ်လာမှာမဟုတ်ကြောင်းညွှန်းခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ဘယ်လိုတုံ့ပြန်မယ်ဆိုတာကိုတော့သူမသိကြောင်းဝန်ခံခဲ့ပါတယ်။ထရမ့်အနေနဲ့တနေ့မှာသူ့ Twitter ရေးသားချက်တွေကိုဖျက်ဖြစ်ပြီးပျောက်ပြက်ကုန်မှစိုးရိမ်တယ်လို့တွဲဖက်ရေးသားသူဒူဟာမော့ကပြောပါတယ်။ထရမ့်ရဲ့ Twitter ရေးသားချက် 38,000 တဲ့အကောင်းဆုံးတရားကိုရွေးထားတာပါလို့ပြောပါတယ်။ဒီစာအုပ်ထဲမှာထရမ့်နဲ့တူတခြားရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းလွယ်ပုံတွင်လည်းပါနေပြီးသူတို့စီကိုလည်းမိတ်တူတွေပို့ပေးမယ်လို့ပြောပါတယ်။
Direct from Washington, the voice of America, VOA. တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျသိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးသွားတာပါ။အခုသတင်းလွှာတွေကိုစက်တိုင်နားဆင်ရပါမယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားရဲ့နောက်ဆုံးဗော်ဒုံးကြီးလက်နက်တင်တဲ့ပတ်သက်လို့ကြာသပတေးနေ့ကထုတ်ပြပြောဆိုပါတယ်။ကမ္ဘာနေရာအလုံးနီးပါးကပြစ်မှတ်တွေကိုထိအောင်ပြစ်နိုင်စွမ်းရှိတယ်လို့ဆိုတဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေကိုသမ္မတပူတင်ကထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကရောလွှတ်တော်အမတ်တွေကပါတုံ့ပြန်ကြပါတယ်။ VOA သတင်းလွှာတွေကိုကောက်နှုတ်စူးစီးပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။သမ္မတဗလာဒီမီယာပူတင်ကသူ့ရဲ့14ချိန်မြောက်နိုင်ငံတော်ချိန်ပြမိန့်ခွန်းကိုကြာသာပြည်နေ့ကပြောခဲ့တာဖြစ်ပြီးအဲ့ဒီအထဲမှာသူအထူးတလဲပြောဆိုသွားတယ်လို့လူတွေရဲ့အာယုံကိုဖန်ဆာခဲ့တဲ့ကိစ္စကတော့သူ့ဥဆောင်မှုအောက်မှာရုရှားစစ်ဖက်တိစောက်မှုအထူးသဖြင့်ရုရှားနိုင်ငံရဲ့နျူကလ িয়ার လက်နက်စွမ်းအင်ကိစ္စပဲဖြစ်ပါတယ်။ဥရောပနဲ့အာရှမှာရှိတဲ့အမေရိကန်လေကြောင်းရန်ကာကွယ်ရေးဒုံးခွင်းဒုံးတွေနဲ့ဂျားဖြတ်ဟန်တားလို့မရနိုင်ဘူးဆိုတဲ့ကိုပြောက်ပယ်ထိန်ဒုံးကြီးသစ်ထုံမဲ့အကြောင်းသမ္မတပူတင်ကသူ့မိန့်ခွန်းထဲမှာညောလင်မထားပဲထည့်ကြည်ညာသွားတာပ
ါ Он способен атаковать цели как через северный так и через южный полюс
Summit တချင်းပြပဲတိန်ဒုံးကြီးစနစ်ဟာတောင်မြောက်ဝင်ရိုးစွန်းဟိုဘက်ဒီဘက်ကပြင်ပတ်တွေအထိတိုက်ခိုက်နိုင်စွမ်းရှိပါတယ်အကောင်ပြီးတော့ကြီးမားတဲ့စွမ်းရည်ရှိတဲ့လက်နက်ပါဒီဒုံးကြီးရဲ့တွင်ပြင်လက္ခဏာတွေကြောင့်ဘလို့ဒုံးကြီးကာကွယ်ရေးစနစ်မျိုးကမှကာကွယ်နိုင်စွမ်းမရှိပါဘူ
းဒါပေမဲ့လည်းအမေရိကန်စစ်ဖက်ကတော့သမ္မတပူတင်ရဲ့အဲ့ဒီပြောဆိုချက်ပေါ်ကြားနေကြစကားအဖြစ်ခပ်ဖို့ဖို့တုံ့ပြန်ပြောဆိုပါတယ်ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရသူဖြစ်သူဒေးနာဝိုက်ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်အခုလိုတုံ့ပြန်ပြောဆိုသွားပါတယ
် We're not surprised by the statements and the American people should rest assured that we are fully prepared
ဒီပြောဆိုချက်တွေပေါ်ကျမတို့အော်တကြီးမဖြစ်ပါဘူးကျမတို့အပြည့်အဝပြင်ဆင်ထားပြီးသားဖြစ်တယ်ဆိုတာ American လူထုအနေနဲ့စိတ်ချလက်ချရှိစေချင်ပါတယ်
ရုရှားနိုင်ငံရဲ့နည်းပညာအောင်မြင်ထူထပ်မှုကြောင့်ကမ္ဘာပေါ်မှာရုရှားစစ်ဖက်အတွက်အဆင့်အတန်းအသစ်တစ်ခုရလာနိုင်မှာဖြစ်တယ်လို့သမ္မတပူတင်ကပြောပြီးဒုံးကြီးအသစ်တွေရဲ့စွမ်းရည်ကိုပုံဖော်ပြသဖို့ဖန်တီးထားတဲ့ဗီဒီယိုတွေကိုလည်းပြခဲ့ပါတယ်။လက်နက်သစ်တွေထဲမှာနျူကလ িয়ার စွမ်းအင်သုံးပဲ့ထိန်ဒုံးကြီးအမျိုးအစားတစ်ခု၊လေဆာလက်နက်တစ်ခု၊နျူကလ িয়ার စွမ်းအင်သုံးရေအောက်ဒရုန်းလက်နက်တစ်ခုနဲ့အတန်တက်မြန်တဲ့ဒုံးကြီးအသစ်တစ်မျိုးတို့ပါပါတယ်။လက်နက်သစ်တွေအကြောင်းသမ္မတပူတင်ရဲ့ဒီပြောဆိုချက်တွေအပေါ်အမေရိကန်လွှတ်တော်ဘက်ကတုံ့ပြန်ချက်ကလည်းဘန်ဒဂွန်စစ်ဌာနချုပ်ရဲ့လေတံနဲ့တိတ်မကွာလာပါဘူး။ Republican ထက်လွှတ်တော်မှ Tom Tillis က
I view Mr. Putin like I view any murderer or criminal when they say something they're probably lying.
လူသားသမားတယောက်ယောက်ဒါမှမဟုတ်ရာဇဝတ်ကောင်တစ်ကောင်ကောင်ကိုကျွန်တော်မြင်ရတယ်လို့မျိုးပဲ Mr. Putin ကိုမြင်ပါတယ်။သူတို့တစ်ခုခုပြောတဲ့အခါလိမ်ပြောနေတာဖြစ်ကောင်းဖြစ်နိုင်ပေမဲ့သတိကြီးကြီးထားကြည့်ဖို့တော့လိုပါလိမ့်မယ်။
ရုရှားနိုင်ငံမှာမတ်လ18ရက်နေ့ကျရင်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးအဲ့ဒီမတိုင်ခင်မှာပဲသမ္မတပူတင်ကလက်ရှိသမ္မတတံတန်းအတွင်းနောက်ဆုံးအဖြစ်နဲ့စုစုပေါင်းဆိုရင်14ချိန်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုပြောတာပါသူ့ရဲ့ထိတ်တန့်ဦးစားပေးကရုရှားလူထုတာယာဝါပြောရင်းနဲ့သူတို့ရဲ့လူမှုဖူလုံရေးအခြေအနေတွေတိုးတက်လာစေဖို့ဖြစ်တယ်လို့လည်းမိန့်ခွန်းထဲမှာသမ္မတပူတင်ကထည့်ပြောသွားပါသေးတယ်မကြာခင်ကျင်းပမယ့်သမ္မတရွေးကောက်ပွဲမှာလဲမစ္စတာပူတင်မယ်နောက်ထပ်6နှစ်တက်တန်းအတွက်ပြန်ပြီးအရွေးခံရလိမ့်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပြပြသွားတာပါရှင်။အခုအာဖဂန်ငြိမ်းချမ်းရေးအစီအစဉ်ဘက်ကိုအလှည့်ပေးပါမယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုစာနာမှုအပြည့်နဲ့ပါကစ္စတန်နိုင်ငံကကူညီမယ်လို့ပြောလိုက်ပြီးအမေရိကန်ဦးဆောင်တဲ့စစ်ရေးအရာဂျိုးပန်မှုကအာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေကိုဆိုးရွားစေတယ်လို့ပါကစ္စတန်နိုင်ငံဂျာယေးဝန်ကြီးခဝါဂျာအစစ်ကပြစ်တင်ထပ်မံပြစ်တင်လိုက်ပါတယ်။သတင်းတောက် AS Gold ရဲ့သတင်းလွှာကိုဦးဆောင်မဝေကတင်ပြပေးပါမယ်ရှင်
။ဂျိုးတင်ကတ်တက်ချက်တွေမထားဘဲတာလီဘန်အဖွဲ့နဲ့ဆွေးနွေးဖို့အတွက်အာဖဂန်နစ္စတန်သမ္မတအာရှဖ်ဂါနီရဲ့ကမ်းလှမ်းမှုပေါ်ပါကစ္စတန်နိုင်ငံကကြာတာပရီးနေမှာချီချူးပြောဆိုလိုက်ပြီးစစ်မဲ့ဖြစ်ပွားနေတဲ့အဖွဲ့နှစ်ဖွဲ့ကြားညီညာရေးအတွက်ဆစ်ဆက်ပြုလုပ်မယ်ကြိုးပမ်းမှုတွေမှာလိုအပ်တာမှန်သမျှကိုစေရနာအပြည့်နဲ့အကူအညီပေးပါမယ်လို့ကမ်းလှမ်းလိုက်ပါတယ်။ဒီမတိုင်ခင်တည်းကသမရဂါနီကကမကထပြုလုပ်ပြီးတော့ကျင်းပပေးတဲ့ကဘူးလုပ်ငန်းစဉ်လို့အမည်ပေးထားတဲ့နိုင်ငံတကာညီလာခံမှာသူကတာလီဘန်တွေကိုကဘူးမှာရုံးငန်းတစ်ခုလာရောက်ဖွင့်လှစ်ဖို့ကမ်းလှမ်းခဲ့တယ်လို့ကာလကြာရှည်ဖြစ်ပွားနေတဲ့အာဖဂန်စစ်ပွဲအဆုံးတတ်နိုင်မှုအတွက်ကျိုတင်ကန့်တက်ချက်တွေမထားဘဲတွဲဆုံဆွေးနွေးမှုပြုလုပ်ဖို့ဖိတ်ခေါ်လိုက်ပါတယ်။ပါကစ္စတန်ဟာအာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါတွေကိုအပြေရှာဖို့အတွက်စစ်ဆက်ညှိနှိုင်းပေးနိုင်ရေးအမြင့်အလေးထားစဉ်းစားနေပါတယ်လို့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးခဝါဂျာအာစစ်ကအစ္စလာမဘတ်မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။တာလီဘန်ကစားမှုဇာကရတ်ကီဂျိုဘာတ်ဟဲဂျိုပရက်ဇီဒင့်အရှရဖ်ခါန်နေကီယေဝခူရှိုင်းဒဲ။ကီ
တာလီဘန်ကျွဲဝိက်ဆီယာစီအမရအရှက်ဂန်ဒီကတာလီဘန်နဲ့ညီညာရေးဆွေးနွေးစကားပြောဆိုဖို့ကမ်းလှမ်းတာဟာတိုးတက်မှုတစ်ခုဖြစ်ပါတယ်။တာလီဘန်ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကနိုင်ငံရေးအဆောက်အအုံတစ်ခုနိုင်ငံရေးအင်အားစုတစ်ခုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အာဖဂန်နစ္စတန်ဟာသူတို့ရဲ့တန်းပြီဖြစ်ပါတယ်။ဒါကြောင့်အခုဖြစ်ရဟာကောင်းမွန်တဲ့အရေးတစ်ခုဖြစ်တယ်လို့ခွန်အားရှိတဲ့လက္ခဏာတစ်ခုအာဖဂန်နစ္စတန်နိုင်ငံမှာဖြစ်ထွန်းလာတာဖြစ်ပါတယ်လို့နိုင်ငံသားရေးဝန်ကြီးအာစစ်ကဥဒဒူဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ဆက်လက်ပြီးသူကအာဖဂန်အနေနဲ့လိုအပ်မယ်ဆိုရင်ဘလို့အထောက်ပံ့ဘလို့အကူအညီပဲလိုအပ်သည်ဖြစ်ပါစေပါကစ္စတန်ကစီရနာအပြည့်အဝနဲ့အကူအညီပေးပါမယ်လို့ဂတိပြုပြောကြားလိုက်ပါတယ်။နောက်ပြီးသူတို့အနေနဲ့တခြားနီးလန်းဖြစ်တဲ့၃ပွင့်ဆိုင်၄ပွင့်ဆိုင်ဒါမှမဟုတ်အိန္ဒိချင်းနိုင်ငံတွေဒါမှမဟုတ်ဒေတာရင်းနိုင်ငံတွေရဲ့အကူအညီလိုအပ်ခဲ့ရင်အားလုံးအဆင်သင့်ရှိနေပါလိမ့်မယ်လို့အာစစ်ကပြောပါတယ်။သမရဂါနီရဲ့ကမ်းလှမ်းချက်ပေါ်တာလီဘန်ဘက်ကတော့တရားဝင်တုံ့ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့အာဖဂန်အစိုးရဘက်ကအရင်တုန်းကတွစ်ဆုံဆွေးနွေးဖို့ကမ်းလှမ်းမှုတွေကိုတာလီဘန်ဘက်ကညှင်းပယ်ခဲ့ပြီးအမေရိကန်ပြည်ထောင်စုနဲ့တိုက်ရိုက်ဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။စစ်ပွဲကိုအဆုံးဖြတ်ပေးနိုင်တဲ့ဝါရှင်တန်နဲ့ပဲတိုက်ရိုက်စကားပြောချင်ပါတယ်။သူ့တပည့်အာဖဂန်ခေါင်းဆောင်တွေနဲ့တော့မဆွေးနွေးလိုဘူးလို့ပြောခဲ့တာပါ။တာလီဘန်တပုံတွေနဲ့ဟာကွာနီကွန်ရဲ့အဖွဲ့ဝင်တွေဟာပါကစ္စတန်ပိုင်နက်ကိုအသုံးပြုပြီးတော့လက်နက်ကင်လှုပ်ရှားမှုတွေဆင်ဆက်မပြတ်ပြုလုပ်နေတာပါ။ပါကစ္စတန်ကတော့ဒါကိုညှင်းပါတယ်။အာဖဂန်နစ္စတန်နဲ့အမေရိကန်တာဝန်ရှိသူတွေကတာလီဘန်တွေဆွေးနွေးပွဲစကားပွဲကိုရောက်လာအောင်သူတို့လုံခြုံစိတ်ချစွာခိုလုံနေတဲ့နေရာတွေကနေရှင်းထုတ်ပေးဖို့အတွက်ပါကစ္စတန်အစိုးရကိုဖိအားပေးနေကြပါတယ်
။အဲ उसमें अगर कोई और प्लेटफार्म वो यूज करना चाहेंगे कुछ सेफ फ्रीकी या चार फ्रीकी प्लेटफार्म
अमेरिकन ကောင်းဆောင်နဲ့နိုင်ငံတက်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံအတွင်းမှာရှိနေတဲ့အတွက်ဘာမှဖြစ်မလာပါဘူး။ဒေတာရင်းမှာညဉ့်ညံ့မှုလည်းရှိမလာတဲ့အပြင်လွန်ခဲ့တဲ့နှစ်20ကတည်းကစိုးရင်စရာကောင်းတဲ့အခြေအနေမျိုးဖြစ်နေတယ်လို့ဝန်ကြီးအာစစ်ကဥဒဒူဘာသာနဲ့ပြောသွားတာပါသူကပါကစ္စတန်နိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကပဋိပက္ခကိုတရုတ်အီရန်ရုရှားတူရကီစတဲ့နိုင်ငံတွေနဲ့အတူဒေတာရင်းမှာအပြေရှာဖို့ကြိုးပမ်းနေပါတယ်တမရဂါနီရဲ့တာလီဘန်တွေအပေါ်ကမ်းလှမ်းချက်ဟာလည်းဒီကြိုးပမ်းချက်ထက်ကတခုအပါဝင်ဖြစ်ပါတယ်အိန္ဒိချင်းနိုင်ငံတွေနဲ့ဒေတာရင်းနိုင်ငံတွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းမှာဖြစ်နေတဲ့ကိစ္စရပ်တွေနဲ့တိုက်ရိုက်တက်ဆိုင်နေပါတယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်အေးချမ်းမှုအရေးနဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ချေမှုရေးကိစ္စတွေပေါ်သဘောထားကွဲလွဲမှုတွေကအမေရိကန်နဲ့ပါကစ္စတန်တို့ရဲ့ဆက်ဆံရေးကိုထိခိုက်စေပါတယ်။ဒါပေမဲ့ပါကစ္စတန်ဟာဒေတာရင်းမိတ်ဆွေနိုင်ငံတွေနဲ့နီးနီးကပ်ကပ်ဆက်ဆံဖို့အတွက်သူ့ရဲ့နိုင်ငံသားရေးမူဝါဒကိုပြင်ဆင်ပြောင်းလဲဖို့လှုံ့ဆော်နေတယ်လို့ဝန်ကြီးကပြောပါတယ်။ကျွန်တော်တို့အနေနဲ့ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအစရေမခံနိုင်တယ်လို့အမေရိကန်ရဲ့တဆင့်ကန်လက်ပါစီတဲ့အဖြစ်မခံနိုင်ပါဘူး။တချိန်လုံးကလို့အမေရိကန်ရဲ့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်ဘူးလို့ပါကစ္စတန်နိုင်ငံသားဝန်ကြီးအာစစ်ကပြောဆိုလိုက်ပါတယ်ခင်ဗျာ
။ဥဆမိုဝေပြောပြသွားတာပါရှင်။အခုတော့ကမ္ဘာအရှိဆုံးနိုင်မြစ်ကရေအရင်းမြစ်ကိုဘလို့ခွဲဝေအသုံးဆွဲရေးဆိုတဲ့သတင်းလွှာကိုလည်းအလှည့်ပေးပါရစေရှင်။အာဖရိကတိုက်ကိုဖျက်ဆီးနေတဲ့ကမ္ဘာအရှိဆုံးမြစ်တစ်စင်းဖြစ်တဲ့နိုင်းမြစ်ကြီးပေါ်မှာအီသီယိုးပီးယားနိုင်ငံကရေကာတာတည်ဆောက်နေတာ9နှစ်ကြာခဲ့ပြီးတဲ့နောက် မြေအောက်ပိုင်းမှာတည်ရှိတဲ့အီဂျစ်နိုင်ငံနဲ့ဆူဒန်နိုင်ငံတို့ကရေကာတာကြောင့်မြေရေကျသွားပြီးစိုက်ပျိုးရေးပေါ်မှာတက်ရောက်မှုတွေရှိလာမှစိုးရိမ်နေကြပါတယ်။မြေရေတုံးဆွဲမှုနဲ့ပတ်သက်လို့ဆက်ဆံရေးမပြတ်သဘောတူညီမှုတရားရရှိရေးအတွက်ညှိနှိုင်းနေကြတဲ့အကြောင်း VOA သတင်းတောက် Edward Uranian Cairo မြို့ကနေပေးပို့လာတဲ့သတင်းဆောင်ပါကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
အီဂျစ်နိုင်ငံကိုနိုင်မြကြီးရဲ့လက်ဆောင်ဆိုပြီးရှေးဂရိစ်သမိုင်းပညာရှင်ဟာရဒီဒက်စ်ကသင်စားခေါ်ခဲ့ပြီးတဲ့နောက်နှစ်ပေါင်း2000ကြာဒီကနေ့ခေတ်မှာတော့အီဂျစ်နိုင်ငံရဲ့ရေရရှိရဟာချင်းချောင်းမှုတွေနဲ့ရင်ဆိုင်နေရပါပြီ။နိုင်မြရဲ့မျက်လက်တက်တစ်ခုပေါ်မှာအီသီယိုးပီးယားနိုင်ငံက2013ခုနှစ်ကစပြီးတော့ရေကာတာတည်ဆောက်နေတာပြည်စည်းလို့နေနေပါပြီ။1929နိုင်ငံတကာသဘောတူညီချက်နဲ့နိုင်မြရေကိုဝေမျှတုံးဆွဲနေတဲ့အီဂျစ်နိုင်ငံကအီသီယိုးပီးယားရဲ့ရေကာတာတည်ချောင်းရေတွေအလုံးလောက်မရတော့မှကိုစိုးရင်လာနေပါတယ်။ပြည်ခရက်နှစ်တွေတုန်းကအီသီယိုးပီးယားနိုင်ငံမျိုးတော့အက်ဒစ်အဘဘာကိုလာရောက်လဲပတ်ခဲ့တဲ့အီဂျစ်သမ္မတအဗ်ဒယ်ဖာတာ LCC ကသူ့ရဲ့စိုးရင်ချက်တွေကိုရှင်းရှင်းလင်းလင်းနဲ့အေးအေးဆေးဆေးအခုလိုချပြခဲ့ပူပါတယ်။
انت هتطور وتنمي وانا معاك
ဒီကရာတိဆောက်လိုက်ခြင်းအဖြစ်အီသီယိုးပီးယားနိုင်ငံဖွံ့ဖြိုးတိုးတက်အောင်မြင်လာမှာပါဒါပေမဲ့လည်းအီဂျစ်နိုင်ငံသားတွေနိုင်မြစ်ထဲကလာတဲ့ရေကိုပဲအမိပြုပြီးအသက်ရှင်သန်နေရတယ်ဆိုတာကိုလည်းသတိပြုစေချင်ပါတယ
်တဟာဆိုရင်ကြာကောင်းတဲ့အချက်ဖြစ်တယ်လို့ရေအရေးကျွမ်းကျင်သူတွေကပြောပါတယ်ဗြိတိန်နိုင်ငံက British Overseas Development Institute ကကျွမ်းကျင်သူ Guy Jobbins ကတော့အခုလိုသုံးသပ်ပါတယ
် 99% of Egypt's water comes through the Nile.
အီဂျစ်နိုင်ငံရဲ့တောက်သုံးရေ 99% တို့ကနိုင်မြစ်ကလာတာပါ။ဒါကြောင့်အီဂျစ်နိုင်ငံရဲ့စိုက်ပျိုးရေးစက်ရုံလုပ်ငန်းနဲ့တောက်သုံးရေရရှိမှုပေါ်သက်ရောက်မှုတွေရှိပါတယ်။နိုင်မြစ်ကစီလာမဲ့ရေပမာဏအပြောင်းလဲဖြစ်မဲ့ကိစ္စရမျိုးဒါမှမဟုတ်လဲအဲ့ဒီရေတွေဖွင့်ချပေးမဲ့အချိန်နဲ့ပတ်သက်တဲ့ဘယ်လိုကိစ္စမျိုးကိုမဆိုအီဂျစ်ဘက်ကအတော်စိုးရိမ်မှုရှိနေပါတယ်
။အီသီယိုးပီးယားရဲ့ရေကာတာတဲ့ကြောင့်အီဂျစ်နိုင်ငံရဲ့စိုက်ပျိုးရေးနဲ့နေ့စဉ်လူမှုဘဝတွေပေါ်ဘယ်လိုသက်ရောက်မှုတွေရှိလာမလဲဆိုတာကိုတော့ဘယ်သူကမှတည်တည်ချာချာမပြောနိုင်သေးပါဘူး။ဒါပေမဲ့လည်းအီဂျစ်နိုင်ငံမှာတည်ဆောက်ထားတဲ့ Aswan High Dam မြေကားသမားတို့အပြောင်းလဲတွေစပြီးတွေ့လာနေပါပြီ။အဲ့ဒီရေကားသားကို Soviet Union က1980ခုနှစ်မှာကူညီတည်ဆောက်ပေးခဲ့တာပါ။မြေရေခန့်ချောက်တဲ့နေရာတွေတိုးလာနေတဲ့အတွက်ဆက်ပြိုးရေးလုပ်ငန်းတွေမှာဆက်ရောက်မှုတွေရှိလာနေပြီလို့သူတို့ကသတိပေးပါရယ်။ Guy Jobbins ကပဲအခုလိုပြောပါရယ်။
So therefore Egypt is very concerned about anything that might change the amount of water that comes down the Nile.
နိုင်မြစ်ကနေအီဂျစ်နိုင်ငံရဲ့စီးဝင်မဲ့ရေတွေနည်းသွားမဲ့ဆိုရင်ဒီဒေသကိုကျော်ပြီးပင်လယ်ထဲစီးသွားမဲ့မြေတွေလည်းနည်းသွားပါလိမ့်မယ်
။ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောတူညီမှုရအောင်ဆက်ပြီးတော့ဆွေးနွေးနေကြပါရယ်။အီဂျစ်နိုင်ငံခြားရေးဝန်ကြီးဆမက်ဆူဂရီနဲ့အီသီယိုးပီးယားနဲ့ဆူဒန်အရာရှိတို့က African Union ထိပ်သီးညှိနှိုင်းခမ်းမဇန်နဝါရီလကတွေ့ဆုံခဲ့ပါရယ်။အထက်အငင်းပွားနေတဲ့အကြောင်းအရာကတော့အီသီယိုးပီးယားအနေနဲ့သူရဲ့ရေလောင်ခန်းကြီးထက်ကို12နှစ်တကြိမ်ရေဖြစ်မလားဒါမှမဟုတ်3နှစ်တကြိမ်ရေဖြစ်မလားဆိုတဲ့ကိစ္စပါဒီကိစ္စကအီဂျစ်နိုင်ငံရဲ့ရေတုံးဆွဲမှုအပေါ်အကန့်အသတ်တွေဖြစ်လာစေနိုင်တယ်လို့သတင်းထောက် Hishman Qasem ကပြောပါတယ
် If no deal is reached over there it could be catastrophic because it could mean
တကယ်လို့သဘောတူညီမှုမရခဲ့ဘူးဆိုရင်အခြေအနေတွေအတော်ဆိုးရွားသွားနိုင်ပါတယ်။ဘာကြောင့်လဲဆိုတော့အီဂျစ်နိုင်ငံကလက်ရှိစိုက်ပျိုးမှုတွေအတော်များများရေရတော့မှာမဟုတ်တလို့မူးကောင်ရီရှာပြီးတော့ပြင်းထန်ဆိုးရွားတဲ့တက်ရောက်မှုတွေဖြစ်လာပါလိမ့်မယ်
။အီသီယိုးပီးယားဘက်ကနိုင်မြေပေါ်တည်ဆောက်မဲ့ဘလို့ရေကာတာမျိုးကိုမဆိုဖျက်ဆီးပစ်မယ်ဆိုပြီးတစ်ချိန်ကသတိပေးခဲ့တဲ့သမရဟောင်းဟူစီမူဘာရက်လက်ထက်ကစစ်ဖြစ်လို့နေတီဖြစ်ခဲ့ဖူးပါတယ်။ဒါပေမဲ့လည်းတဟာကောင်းမွန်တဲ့ရွေးချယ်မှုတော့မဟုတ်ဘူးလို့သတင်းထောက် Hishman Qasem ကပြောပါရယ
် If there's a diplomatic failure and Egypt
ကလည်းများတာမန်ကြီးလုပ်ငန်းတွေမအောင်မြင်ဖြစ်ပြီးတော့အီဂျစ်ဘက်ကစီးအင်အားကိုအသုံးပြုလာမယ်ဆိုရင်ဒါဟာအီဂျစ်သမိုင်းမှာအကြီးမားဆုံးတာမန်ကြီးကြဆုံးမှုသာဖြစ်လာပါလိမ့်မယ်။နောက်ပြီးတော့အီဂျစ်ရဲ့စစ်လက်နက်ပစ္စည်းရရှိရေးပေါ်မှာတက်ရောက်မှုတွေလည်းဖြစ်သွားစေမှာပါ။
တချိန်ထဲမှာပဲအီဂျစ်သမ္မတ LCC ကလည်းဒီကိစ္စကိုတာမန်ရဲ့နှိမ့်လာနေတာဆက်ပြီးပြောဆိုဆွေးနွေးသွားမယ်လို့ပြောပါရယ်ရှင်။
တော်ရရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်သိကျခဲ့ရတဲ့ဘုံးပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအရအကျန်းဖတ်မှုတွေတွေ့လာနေရပါတယ်ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကျန်းဖတ်မှုတွေပေါ်ပေါက်နေပါသလဲဘယ်လိုလူတွေကနိုင်ငံရေးအကျန်းဖတ်မှုတွေကိုကျူးလွန်နေကြတာပါလဲနိုင်ငံရေးအကျန်းဖတ်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေလိုက်အစီအစဉ်ကကြိုဆိုပါရစေရှင်။
ပြည်ထောင်အမေရိကန်တန်ရက်တိုက်ရိုက်လေးလှိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုက်ရိုက်လေးလှိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထိုင်းနိုင်ငံအတွင်းရောင်းစားခံခဲ့ရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အမှုကိုထိုင်းအာဏာပိုင်တွေဘယ်လိုကင်တွယ်ဖြေရှင်းပေးသလဲဆိုတာသိကြရမှာပါ။ထိုင်းနိုင်ငံမှာအလုပ်လုပ်ဖို့ရောက်လာပြီးပွဲစားအဆင့်ဆင့်ရောင်းစားတာခံခဲ့ရတဲ့မြန်မာနိုင်ငံသား16ယောက်ကိုထိုင်းအာဏာပိုင်တွေကဖေဖော်ဝါရီလ28ရက်နေ့မှာမြန်မာနိုင်ငံဘက်ကိုပြန်ပြီးလွှဲပြောင်းပေးခဲ့ပါတယ်။ပြန်ပို့ခံရသူတွေဟာရခိုင်တိုင်းရင်းသားအများစုဖြစ်နေပြီးသူတို့ထဲမှာကိုလက်အင်ကာချွေရွံ့တဲ့အထိကျမ်းမာရေးဆိုင်ရာထိခိုက်နစ်နာမှုရှိတဲ့သူတွေအတွက်ထိုင်းအာဏာပိုင်တွေကနစ်နာကြေးပေးခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာအလုတ်ကင်ရှာဖွေဖို့လာကြရင်းနဲ့မြန်မာနိုင်ငံသား16ဦးဟာလူပွဲစားတွေရဲ့အဆင့်ဆင့်ရောင်းစားမှုကိုခံခဲ့ရတာပါဒီအတွက်တချို့ကတော့ကိုလက်အင်ကချုပ်ရင်းမှုတွေပါဖြစ်ခဲ့ရပြီးကျန်းမာရေးထိခိုက်မှုတွေပါရှိခဲ့ပါတယ်ဖေဖော်ဝါရီလ28ရက်နေ့မှာတော့ထိုင်းနိုင်ငံဘက်ကလူကုန်ကူးမှုတက်ချက်ရေးဆိုင်ရာရဲအရာရှိကဦးဆောင်ပြီးမြန်မာနိုင်ငံသား16ဦးကိုထိုင်းမြန်မာချစ်ကြည်ရေးတရားဘော်ကနေမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တာဖြစ်တယ်ဆိုပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့အခြေစိုက်မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကရှင်းပြပါတယ်
။တိုင်းနိုင်ငံလူကုန်မှုတက်ဖြည့်ရေးအဖွဲ့ကဒုတိယရေကျိုးဦးဆောင်တဲ့အဖွဲ့ကနေပြီးတော့ဒီမြန်မာရွှေ့ပြောင်းလို့တမထိုင်းနိုင်ငံမှာအလုပ်လုပ်ပြီးတော့မြန်မာရွှေ့ပြောင်းလို့မှာ16ယောက်ကိုလွှဲပြောင်းတော့မှာလူပွဲစားတွေရနေစင်လာတယ်။အဲ့ဒီမှာလည်းတရားဝင် agency နဲ့လာရလည်းရှိတယ်။သုံးကန်နိုင်မဲ့ထိုင်းရောက်တဲ့ခါကျတော့ပို့ပြီးတော့လူအားကကောင်းတဲ့နေရာတွေရွှေ့ပြောင်းရနေပြီးတော့သူတို့လူကုန်မှုခံရတာပေါ့။ရောက်တယ်မြန်မာနိုင်ငံမှာရှိတယ်။မြောက်ပြည်ကမှရှိတယ်လူကုန်မှုတာစီကကွေရုံမှာလွှဲပြောင်းလိုက်တယ်မြန်မာနိုင်ငံဘက်ကပြန်လည်နေရာချထားဦးစီးဌာနညွှန်ကြားမှုချုပ်ဦးဝင်းနိုင်ထွန်းကလက်ခံ
လူကုန်ကုန်းခံရသူတွေထဲကတချို့ကတော့ကိုလက်အင်ကပါချုပ်ရင်းနာတွေရှိနေတဲ့အတွက်ထိုင်းအာဏာပိုင်တွေကနစ်နာကြေးပေးခဲ့တယ်လို့ဆိုပါတယ်အခုလိုမျိုးတရားဝင်လွှဲပြောင်းတဲ့အမှုတွေကတော့အနည်းငယ်သာရှိပြီးမြန်မာရှေ့ပြောင်းလို့သမားအတော်များများရဲ့လှုပ်အားကားတွေကိုလူပွဲစားတွေကကြိုတင်ထုတ်ယူပြီးရောင်းစားမှုတွေလုပ်နေတာကတော့မကြာခဏဆိုသလိုရှိနေတဲ့အကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်မြို့အခြေစိုက်ရောင်ကြီးဦးလို့သမားအဖွဲ့ကတာဝန်ရှိသူဦးမိုးကျော်ကလည်းပြောပြပါတယ်
လူသမားကြီးအဖွဲ့ကြီးတွေကိုတိုက်ကြပြီးကူညီဆောင်ရွက်လို့ခုလိုမျိုးလူကုန်ကူးခံရတဲ့လူတွေရှိနေတယ်လို့ပဲထိုင်းနိုင်ငံတကယ်တင်လဲရမှာအလားလူမတိသူမတိနဲ့အလားထိုင်းနိုင်ငံထဲမှာလောကကိုကျူတင်ထုတ်ယူသွားပြီးတော့လူသမားအဖြစ်နဲ့ထားခဲ့တဲ့ရောင်းစားခံရတဲ့လူကုန်ကူးခံရတဲ့လူတွေကအများများရှိနေသေးတယ်ပေါ့နော်ကိန်းကနေအရာတော့ဖော်ပြမယ်ဆိုလို့ရှိရင်တော့ဒါဒီဒေသတစ်လျှောက်လုံးမှာဖြစ်နေတဲ့ခါကျတော့ဟိုဒါဖော်ပြနိုင်ခြင်းတော့မရှိသေးဘူးဒါမှမဟုတ်လူကုန်ကူးမှုကအဲ့ပါနိုင်ငံကပူပေါင်းမှုဆောင်ရွက်နေပြီဆိုရလည်းပဲလူကုန်ကူးတွေကတော့ဆက်ရှိနေသေးတယ်ဆိုတာကိုကျွန်တော်တို့တွေ့နေရပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာ21ရာစုအတွက်လူပေါင်း30ကျော်လူကုန်ကူးခံနေရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိတိယောက်ယောက်အရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။2018ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့ TR2 အဆင့်ဖြစ်သတ်မှတ်ခံခဲ့ရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်ဖော်ပြထားပါတယ်ရှင်။
မအေးအေးမှာပြောပြခဲ့တာပါရှင်မကြခင်ထုတ်လွှင့်မဲ့နိုင်ဝက်စာအစီအစဉ်ကိုလှိုင်းနိုမီတာ32 40နဲ့ 48 အပြင်လှိုင်းလက်မီတာ190ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလှိုင်းနိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ကနေ2018ခုနှစ်မတ်လ2ရက်တောက်တာနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50ပြင်လိုင်းလမီတာ190 kHz 1595ကလည်းဖမ်းယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာဖို့ရှိသလိုကျမရဲ့အစီအစဉ်မှာလူခန္ဓာကိုယ်တွင်းကအရေးတွေအကောင်းခိုင်မာစေရေးပါရီလိုအပ်တယ်လဲဆိုတာကိုအခုလိုပြောပြမှာပါ
ဘာတွေဒီဒီအပေါ်မှာပါလဲဆိုအတန်းငါချက်ပြီးနော်ဒီကကတော့ခုနအပေါ်မှာတို့လို့ဒီတမတော်ဒီနေ့
အထွေထွေတမတော်ဒေါက်တာမင်းဆိုးဦးရဲ့ပြောပြချက်ဖြစ်ပါတယ်ရှင်အဲ့ဒီနောက်တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ရပါမယ်အခုအရင်ဆုံးတော့ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအီဒီယန်တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီနေ့တင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလို့ဒါတော့ရှင်များအတိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာပါကိုဆိုလိုပါလေလူတော်ရရှိများသိကျင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပြီးမြင်နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီဝေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် EDM အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်ကျမရေးအစီအစဉ်မှာတော့အယိုးကျမ်းမာတန်ဆွမ်းရေးအကြောင်းကိုတည်ကြားရမှာပါ။မြန်မာနိုင်ငံမှာအယိုးခိုင်မာတန်ဆွမ်းဖို့စားတောက်နေထိုင်မှုစနစ်မကျတာတွေကြောင့်အသက်ရလာတဲ့အခါမှာအယိုးနဲ့ဆိုင်တဲ့ပြဿနာတွေကြုံရလေ့ရှိပါတယ်။အယိုးကျမ်းမာရေးအာမကောင်းရင်ရင်ဆိုင်ကြုံတွေ့ရတဲ့ပြဿနာတွေနဲ့အယိုးကျမ်းမာရေးဆိုင်ရာတန်ဆွမ်းမှုအတွက်ဆောင်ရန်ရှောင်ရန်တွေကိုအထွေထွေသမားတော်ဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay အထူးကုသမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီလူခန္ဓာကိုယ်မာတီတိစောက်ထားတဲ့အယိုးရဲ့အရေးပါမှုနဲ့ပတ်သက်ပြီးတော့ဆရာကြီးစပြောပြပေးပါလား
။ဟုတ်ခန္ဓာရဲ့တိစောက်မှုမှာဒီ skeleton လို့ခေါ်တဲ့အယိုးစုပါပုံတွေပေါ်ပြထားတာကိုစိတ်ပုံမှန်ပါမူတည်ပြီးတော့ကျော်သားကြီးအကြီးသားကြီးအဲ့လိုမျိုးတွေပြီးဆောက်လာတာဖြစ်ပါတော့အယိုးကတော့ခြေခံကြတဲ့ skeleton framework ဖြစ်တယ်လို့ပြောလို့ရပါ
ဟုတ်ကဲ့ဆရာတကယ်လို့ဒီအယိုးကျန်းမာရေးမကောင်းဆိုရင်ဘယ်လိုမျိုးဒုက္ခတွေရောက်နေလဲ
အယိုးကျန်းမာရေးမကောင်းဘူးဆိုလို့ရှိရင်တော့ပထမတော့ ရေဝတ်တမဘို့လူတွေတမတဲ့ခါမှာသူတက်တီလိုတာပေါ့နော် KCN တက်သူနော် Osteophyte ကိုခေါ်လေရုပ်သေးလူရှိတာပေါ့အဲ့တော့အဲ့ဒီစမ်းလိုက်ကြတဲ့နာအဲ့တက်စီရန်နေလို့ဖြစ်တဲ့ရုပ်ပြောကြောတာရှိတယ်နော်ရိုးရဲ့ဖွဲ့စည်းပုံကကျဆသွားပြီးတဲ့အခါ Osteoporosis လို့ခေါ်တဲ့ရိုးပွားတဲ့ရောဂါတွေဖြစ်နေတယ်နော်အဲ့ရိုးကိုပုံဝင်တာပေါ့နော်ဒီလိုပုံဝင်တဲ့အခါမျိုးတို့ဒီချာကြောကပြောဝင်တဲ့အခါကျတော့ဆိုတဲ့ရိုးရဲ့ကျန်းမာရေးကိုထိခိုက်တော့
ဟုတ်ကဲ့အခုလို့ဒီရိုးရဲ့ကျန်းမာရေးကိုပေါ့နော်တမမှုကိုထိခိုက်တာတွေကဘာကြောင့်အဓိကဖြစ်ရလဲ
ရိုးကျန်းမာရေးထိခိုက်တာကပထမကိုယ့်ရဲ့အစားအစာထဲမှာကယ်ဆီယမ်နဲ့ဗီတာမင်ဒီတက်ထိုးတဲ့တာလို့နောက်နေရောင်ကြီးကဗီတာမင်ဒီဥစားသေးတာအဲလိုမျိုးဗီတာမင်ဒီနေရာတဲ့အခါမျိုးမှာလို့နောက်အဒုခရိုက်ဆိုတာလို့ခေါ်တဲ့ဒီကိုခန္ဓာထဲမှာဟိုပါရာသိုက်တို့အဲ့လိုကျက်စီရမီဖြစ်တဲ့ဒီကိုထိလိုက်စီစစ်မတော့ကမကောင်းတာလို့အဲ့လိုဖြစ်တဲ့အခါမျိုးတွေကိုရိုးရဲဆက်ပါလို့ထိလိုက်တယ်။နောက်ရဲ့အလုံးကျတော့တော်တော်နဲ့သိလိမ့်တော့ဆုံးဖြစ်တဲ့အခါကျလို့ရှင်တော့ရိုးဖြစ်တဲ့တတိယလည်းရိုးပါရခေါ်တယ်။ Osteo Porosis လို့ခေါ်ဖြစ်တာ
။ဟုတ်ကဲ့။နောက်ဒီကိုလက်လှူရှာမှုနဲ့ပတ်သက်လို့ရော
။အဲ့ဒါကျတော့ဒါလိုက်သက်ဆိုင်တာတော့ဒီရိုးပွားဒီ Osteo Porosis ကိုကာကွယ်ရေးနေလေကိုယ်လုံးဆောင်မှုဆောင်လို့ရှင်ရွာတမ်းမှာအဲ့လိုပြောတာပေါ့နော်ကိုလုံးဆောင်မှုနေရီအတိုင်းညာသူတို့ဒီသမီးတွေမှာတို့ရှင်ဒီသုံးပြီးတဲ့နောက်ပိုင်းမှာကိုလုံးဆောင်မှုနေရီဒီမှာဆောင်တော့ဒီ YouTube ရုပ်ပွားတဲ့ယောဂါဖြစ်ဖို့ခွင့်လွှတ်ပုံများတတ်
ပါဟုတ်ကဲ့ဆရာအဲ့တော့ခုနကဆရာဒီအမျိုးသမီးတွေလို့ပြောတဲ့ခါကျတော့အမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးတော့ဒီအယိုးသမာမှုအားနေတဲ့အနေထားရှိတာပေါ့ဆရာနော
်ရုပ်ပွားတာနဲ့ပတ်သက်လို့ပါလားလူမျိုးတွေကပြဖြစ်နေတယ်။မဟုတ်လို့လဲဆိုတော့ဖိုက်ဘရာပိုဇီတီဆောက်ပုံကလူမျိုးတွေရဲ့ယူအားမိသားစုရဲ့ယူထက်ကပို့ပြီးတော့ပေါ်ပါပြီးပြင်းနေတာ။ဆိုတော့တစ်ဆက်ကလူမျိုးတွေမှာဖြစ်လို့ရှိရင်လူမျိုးဟော်မုန်းဖြစ်တဲ့အစ်ဆိုဂျင်ဟော်မုန်းကလိုအပ်တယ်။အစ်ဆိုဂျင်ဟော်မုန်းကယူအားနေပြီးကဖြင်းတဲ့ကိုဆုပ်ယူတဲ့မက်ကနီဇင်ကိုအထောက်အကူပြသေးတာ။ဒါတော့ဒီလူမျိုးတွေတိတ်ဆုံးလာပြီးတဲ့အခါကျလို့ရှိရင်ဒီမျိုးဟော်မုန်းတွေအစ်ဆိုဂျင်ကကျော်တာဒါကကြတော့တွေ့ဆုံမိမနေ့ကမှပြည်ထနာတစ်ခုရရွေးတီတီစားတယ်နဲ့ရတယ်နော်တုံးကြတယ်တုံးတီရွေးကြပြန်လာပြရလို့ဆိုပါတ
ယ်ဟုတ်ကဲ့ဆရာနောက်ဒီလူမျိုးတွေရရော꽌ပြမှုပို့ဖြစ်နိုင်တဲ့အနေထားရှိလားဆရာဥမာအရှတိုက်သားတွေအတွက်ဆိုရင
်အော်ချိုပရိုဆစ်လို့ခေါ်တဲ့ဒီရုပ်ပေါ်ကြောကတော့အရှတိုက်သားတွေကပရိုဖတ်တိုက်သားတွေတာလို့ရှိရင်ပုံပြီးဖြစ်တယ်လို့ပြောကြတယ်ဘာဖြစ်လို့ဆိုတော့ပရိုဖတ်တိုက်သားတွေနဲ့တာလို့ရှိရင်အကောင်အားပေးတော့
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအသက်အရွယ်နဲ့ပတ်သက်လို့
အသက်အရွယ်နဲ့ပတ်သက်လို့ကတော့ယောက်ျားလေးတွေရောမိန်းမလေးတွေမှာနည်းအသက်လေးကွာတာပေါ့ရိုးရဆိုလို့ရှိရင်မိန်းစင်မှာတော့ရိုးဒီဝတ်စီမံကြည့်မယ်ဆိုလို့ရှိရင် user review ပွားတာရှိတယ်ပြည့်စည်ပါတာရှိတယ်အဲပြည့်စည်ရနေမှာအပြည့်ပြည့်ဖြစ်လာတာရှိတယ်အဲ့တော့အတွက်ရငယ်တဲ့လူတွေမှာဆိုလို့ရှိရင်တော့ u formation ဟာဆိုလို့ရှိရင်ပြည့်စည်လာတဲ့အချိန်ပို့ပြီးတော့ဓာတ်ရဲ့အတွက်ကြောင့်သူ u ပို့ပြီးတက်လာတာပေါ့ဒါမှလို့လည်းပဲသာသနာ့ရဲ့အတွက်၄၀ကျော်လာတယ်ဒီလိုအတွက်လည်းကျော်လာတယ်ဆိုလို့ရှိရင်တော့ခုန u formation ဖြစ်တဲ့ mechanism နဲ့သာလို့ရှိရင်ပြည့်စည်ဖို့တဲ့ mechanism ပို့ပြီးတော့ညာလာတယ်အဲ့တော့အပြင်50လာပြီဆိုလို့ရှိရင်တော့သူရဲ့မိန်းကလေးဒီသူစောင်းတဲ့ကကြလို့ရှိရင်ဒီရိုးပွားတဲ့ဆက်ပါဖြစ်မှုကျန်ပုံများတယ်။အစားလေးကတော့အသက်60ကျော်တဲ့ကကြလို့ရှိရင်တော့ရိုးပွားကြောဖြစ်နေပြီရှိတာ
။ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအနေရရှိတဲ့သူတွေနေနဲ့ပို့ပြီးတော့ give site ပြီးတော့အယူချက်မကြီးကောင်းဆောင်းရရှောင်းရနေဘာတွေရှိမလဲဆရာ
။သူအယူကမှဘုတ်ဆိုလို့ရှိရင်တော့ရိုးမှာသူနဲ့ကယ်ဆီယမ်တက်ကဗီတာမင်ဒီတက်ကလို့ရပါ့။အဲ့ဒါကိုစားသုံးပြရမယ်။ဆောက်ကျစီရင်ညာနဲ့အစားအစာတွေပါလို့ဆိုတော့သူ့လိုတင်ကြီးလိုတင်ကြီးလိုတောင်းကောဖီးစိမ့်ပေါ့။နောက်ငါတူတူလေးစားလို့ကျင်ကျစီရင်တဲ့ညာပရမီဒီယာကျတော့လူမှုစားလို့ရင်ညာဟိုကျုပ်အနည်းကိုနေသုံးလုံးငါးကြီးစားရတယ်လို့ရှိရင်ရုပ်တမ်းပါ။အဲ့တော့ဆိုကြတာတော့ဒီတင်ကြီးတစ်ခွက်ကမောလို့တစ်ခုကနေ့စဉ်တော့ပြီးရုပ်တမ်းပါလို့ဆိုပါတယ်။ဒါဒီရုပ်ပုံကိုတက်ချပါလို့ဒီလိုသာတဲ့ဗီဒီယိုလေးလို့ဗတ်တမီဗီဒီယိုအပေါ်မှာပါလဲဆိုအတားငါချက်ပြီးနောက်ဒီတဲ့ကကြတော့ခုနအပေါ်မှာတွေ့လို့ရုပ်တမကိုတော့လက်ရှိငါလို့ပို့လို့ရတယ်။လမ်းလျှောက်တာတို့ရေးကူးတာတို့ဒီလူမျိုးတွေကစားတက်ကြည့်စားတာမျိုးတို့အဲ့လိုကြီးတော့တဲ့ရုပ်တမဆောင်ရွက်ချက်ပြီးနေတာဆိုခုနကလေးတောက်တာဆောင်ကြည့်ရမယ်ရေလွင်ကျင်တတ်တာဆောင်ကြည့်နောက်ပက်စီတို့ကုတ်တို့ဒီအမျိုးသမီးတွေ တောက်တယ်ဆိုလို့ရှိရင်ရင်းနေတော့ဒီရက်ကို2လီတာ3လီတာတဲ့ပုံပြဆိုလို့ရှိရင်ရုပ်သမားကိုမရရင်လို့ပြောရလို့ဆိုအမျိုးသားတွေရောအမျိုးသမီးတွေမှာဒီရက်ကိုကော်ဖီနှစ်ခွက်တဲ့ပုံလို့ရှိရင်ယူတဲ့မှာယူထိလိုက်တယ်ဒါမှမဟုတ်တစ်ထောင်နှစ်ခုပြီအဲ့ဒါကလေစံတစ်ခုရတော့လက်ခဲရတော့တောက်လို့ရတယ်အဖေကြီးဒီရက်ကိုနှစ်ခွက်နဲ့တောက်ပြီးတော့6နှစ်ကြာတဲ့အခါမှာယူပူပြီးတမားတွေ့တယ်ဘာကြောင့်လဲဆိုတော့အဖေမှာပါတယ်ဆိုလို့တော့ဒီရက်ဆိုလို့ရှိရင်ဤသူချင်းကဲ့သို့ပဲအယူရနေကိုကဲ့သို့
ဟုတ်ကဲ့နောက်တစ်ခုကဒီလူရက်ဒီပြုမှုနေထိုင်ပုံဒီလှုပ်ရှားပုံလေးတွေရော
ယူတီကိုဟိုနေနေထိုင်ရတာထိုင်နေခါတိုင်းခါကုန်းနေထိုင်တာမဟုတ်ဘူးအမှန်ပါလို့ယူပေါ်ဖြစ်ရတာထိုင်ရမယ်ဒါပေမဲ့အလေးပြင်းလို့ယူတီစက်ကနေဟိုကုန်းလို့ပေါက်တာမျိုးကုန်းတော့မာမျိုးဟိုမာတင်နေသလိုရှင်ဒီပေါ်အခုဖြည်းဖြည်းချင်းပြုလို့မာတာအဲ့ရင်ဒီအလေးပြင်းကိုပြောခဲ့မနိုင်လို့ရှင်အမရေလေးအဖို့ခေါ်ပြီးမှလာမျိုးတို့ဒါပေမဲ့အဲ့လိုမျိုးမအောင်ခက်တဲ့ဟာချင်းသူ့နာဆွဲတာလောက်ရမှာမဟုတ်ဘူးအဲ့ဒါဆိုရင်ဆွဲလို့ရှိရင်ယူဖို့ပြီးတော့ထိလိုက်တယ်အဲ့တော့တွန်းရ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရှင
်ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ဂျမအီကနာကိုနားဆင်ကြရတာပါရှင်ဒီစီစဉ်ကိုကြာတာပရီးနဲ့ညပိုင်းနဲ့အခုလိုတောက်ကြနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လင်းပေးနေပါတယ်ရှင်အခုနောက်ဆုံးကြံနေတဲ့တိုင်းရင်သတင်းလောကနာကိုနားဆင်ကြရပါမယ်နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုပေါင်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့မှာမိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်ရာရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမတ်တရဲစခန်းကစစ်ဆေးနေပါတယ်တထုလုံးမှုကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့ဝင်တချို့တို့အကြားပြစ်ခတ်မှုဖြစ်ပွားခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်ကရွာသား၈ဦးကိုဟိုပုံးမြို့တရားရုံးကနေအမှုစီရင်ချက်ချမှတ်ခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပ
ါကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့မှာဒီလ24ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တဲ့မိုင်းပောက်ကွဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမတ်တရဲစခန်းကဖမ်းဆီးပြီးစစ်ဆေးမှုတွေပြုလုပ်နေပါတယ်ဖမ်းဆီးခံရတဲ့သူတွေကတော့စစ်တွေမြို့ဒညဝတီရက်ကွက်ကနိုင်ငံရေးအကျဉ်းသားဟောင်းဖြစ်သူဦးစိုးနိုင်ဦးတန်းရွှေနဲ့ဦးရွှေထွန်းအောင်အပါအဝင်စုစုပေါင်း6ဦးကိုစစ်တွေအမတ်တရဲစခန်းမှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်90ကကြီးစမင်ဇွဲတို့နဲ့ဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်ကိုစိုးနိုင်အပါအဝင်၄ဦးကိုဖေဖော်ဝါရီလ26ရက်နေ့ကချုပ်ရမန်ယူဖို့စစ်တွေမြို့နယ်တရားရုံးမှာရုံးထုတ်လာပေမဲ့ရှင့်နေနဲ့တွေ့ခွင့်မရဘဲမတ်လ22ရက်နေ့အထိချုပ်ရမန်ယူထားရတယ်လို့ကိုစိုးနိုင်မိသားစုဝင်တွေကပြောပါတယ်ဖေဖော်ဝါရီလ24ရက်နေ့မနက်ပိုင်းကရခိုင်ပြည်နယ်မြေစရင်ရုံးရှိရခိုင်ပြည်နယ်လွတ်တော်ရုံးရှိနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေနေအိမ်ခြံဝင်းမှာလက်လုံမိုင်းတွေပောက်ကွဲခဲ့လို့မော်တော်ကားတစ်စီးပျက်စီးပြီးရဲတပ်ဖွဲ့ဝင်တအူးနဲ့အခြားဒေသခံတအူးလည်းအနှဲငယ်စီဒဏ်ရာရရှိခဲ့ပါတယ်
တိထုတ်လုံးမှုကိစ္စနဲ့ဆက်လင်းပြီးတော့မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်မျိုးရာစီယုံ KNU တပ်ဖွဲ့ဝင်တချို့တို့အရဖေဖော်ဝါရီ24ရက်နေ့ကရေးမြို့နယ်မအောင်ကျေးရွာနဲ့ခွန်မိုင်ကွာတီစာမှာပြစ်ကတ်မှုတစ်ခုဖြစ်ပွားခဲ့ပါတယ်ပြစ်ကတ်မှုဟာခဏသာဖြစ်ပွားခဲ့ပြီးနှုတ်နှစ်ဖက်အသေးပြောင်းမရှိဘူးလို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကမအောင်ကျေးရွာနီးတစ်ဝိုက်မှာလူအား90လောက်ရှိတဲ့တိခုထုတ်တဲ့အဖွဲ့တစ်ဖွဲ့ကိုမွန်ပြည်သက်ပါတီကနေဖမ်းဆီးရမိခဲ့ပါတယ်ဖန်စီရမိတဲ့တစ်ကိုထုတ်ဖွဲ့တွေကိုမွန်ပြည်သက်ပါတီကနေ KNU ကိုလွှဲပြောင်းပေးပြီးနောက်ပိုင်းအဲ့ဒီဒေသမှာတစ်တွေဆက်မှဆက်လုပ်လာလို့ပြေကတ်မှုဖြစ်ပွားခဲ့တာပါမွန်ပြည်သက်ပါတီအနေနဲ့၎င်းတို့ပါတီဗဟုသဏ္ဍာန်ချုပ်ရှိရာရေးချောင်းများတစ်ဝိုက်ကတစ်တော်ဧရိယာသွင်းမှာ2020ခုနှစ်ကစပြီးတစ်ထုတ်လုပ်မှုကိုတားမြစ်ပိတ်ပင်ထားပါတယ်တစ်ကိုထုတ်တဲ့ကိစ္စနေမြင့်ညင်းပွားတဲ့ကိစ္စနဲ့ပတ်သက်ပြီးရေဖြူမြို့နယ်ဘက်မှာလှုပ်ရှားနေတဲ့မွန်ပြည်သက်ပါတီသက်ဖွဲ့ဝင်တွေနဲ့ KNU သက်ဖွဲ့တွေဟာ2016ခုနှစ်သွင်းမှာ၄ကြိမ်ထက်မနည်းပြေကတ်မှုဖြစ်ပွားခဲ့ပါတယ်
ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ကနေရည်ရည်ရက်စဲခံထားရတဲ့
ချင်းအမျိုးသားတပ်ဦး CNF ကိုအဖွဲ့ဝင်အဖြစ်ပြန်လည်လက်ခံသွားမယ်လို့ဖေဖော်ဝါရီ25ရက်နေ့ကထုတ်ပြန်တဲ့ UNFC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီ23ကနေ25ရက်နေ့အထိကျင်းပတဲ့ UNFC ပုံမှန်ကောင်စီအစည်းအဝေးမှာကချင်အမျိုးသားစည်းရုံး KNO နဲ့အဖွဲ့ဝင်အဖြစ်ကနေရည်ရည်ရက်စဲထားတဲ့ချင်းအမျိုးသားတပ်ဦး CNF ကိုလာမယ့်ဇူလိုင်လမှာကျင်းပမယ့်အရေးပေါ်ညီလာခံမှာအဖွဲ့ဝင်အဖွဲ့အစည်းများဖြစ်ပြန်လည်လက်ခံသွားမယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ချင်းအမျိုးသားတပ်ဦး CNF ဟာပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလ10ရက်နေ့ကပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့အတူ UNFC မှာချမှတ်ထားတဲ့မူဝါဒတွေနဲ့တွေ့ဖေးလို့ဆိုပြီးအဖွဲ့ဝင်အဖြစ်ကနေရည်ရည်ရက်စဲခံထားရတာဖြစ်ပါတယ်
။မိုးလူမျိုးလိုက်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲမှာကျင်းပမိအကျိုးလူစုတွေ့ဆုံပွဲကိုနေရာ၅ခုမှာကျင်းပဖို့ရထားတယ်လို့မွန်ပြည်သက်ပါတီဗိုလ်လူမှုဆောင်ကော်မတီဝင်နိုင်ပညာလည်းကပြောပါတယ်။လက်ရှိမွန်ပြည်သက်ပါတီဆင်းချုပ်ရနိုင်မြေတွေဖြစ်တဲ့တသုံးခရိုင်မော်လမြိုင်ခရိုင်သဝဲခရိုင်ဗိုလ်ဌာနချုပ်ဝန်းကျင်၄နေရာနဲ့ရန်ကုန်ပဲခူးဆိုင်ဒေသကြီးတနေရာကျင်းပသွားဖို့စီစဉ်ထားပါတယ်။လူစုဆန္ဒသဘောထားတွေစုစုစည်းစည်းနဲ့ကောက်ယူလို့ရနိုင်အောင်လူစုတွေ့ဆုံပွဲလှုပ်ဆောင်ရတယ်လို့နိုင်ပညာလည်းကပြောပါတယ်။ SC လက်မှတ်ရေးသူပြီးခဲ့တဲ့မွန်ပြည်ပါတီအနေနဲ့လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းရေး27ရာစုပြည်လုံးတတိယအကြိမ်စည်းဝေးမဆိုင်မီမွန်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ UBDJC စည်းဝေးမှာညှိနှိုင်းနေပါတယ်။မွန်ပြည်ပါတီဟာဖေဖော်ဝါရီလ23ရက်နေ့မှာမြန်မာအစိုးရနဲ့ SC လက်မှတ်ရေးသူခဲ့တာဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်ရွှေလီမြစ်ထဲကကျွန်းတစ်ခုမှာတောင်တင်ရနာထားတဲ့ဆယ်ဘိန်းကားကြီးခုနှစ်စီးမိလောင်ပျက်စီးမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဖေဖော်ဝါရီ23ရက်မွန်းလွဲပိုင်းကမိလောင်မှုဖြစ်ပွားခဲ့တာဖြစ်ပြီးဆုံးရှုံးမှုတန်ဖိုးကျပ်သိန်း2000လောက်ရှိတယ်လို့နမ်ခမ်းဒေသခံစိုက်ဆံကပြောပါတယ်။ဒီဆယ်ဘိန်းကားတွေဟာညပိုင်းမှာနမ်ခမ်းဖက်ကိုကူးလာပြီးမြန်မာဖက်ချမ်းကတစ်တွေကိုတရုတ်ပြည်ဖက်ကိုတင်ပို့နေတဲ့ကားတွေဖြစ်ပါတယ်။ဒီမိလောင်မှုဖြစ်ပွားရချင်းကတော့ဆေးလိပ်မီးစီးမဲ့ကမ်းမဲ့စွန့်ပစ်မှုကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA နဲ့ဆက်သွယ်ရဆိုပြီးအစိုးရရဲ့တပ်မတော်ကလည်းဖမ်းဆီးထားတဲ့ရှမ်းပြည်တောင်ပိုင်းဟိုပုံးမြို့နယ်ကရွာသား၈ဦးကိုဟိုပုံးမြို့နယ်တရားရုံးကထောင်ဒဏ်တစ်နှစ်မှ၁၀နှစ်ထိချမှတ်လိုက်ပါတယ်။ဒီအကြောင်းတွေကိုနမ်ဖုံကနေစူးစီးတင်ဆက်ပေးထားပါတယ်။
ဖန်စီထားတဲ့ဟိုပုံးမြို့နယ်နမ်ခုတ်ကျေးရွာအုပ်စုကဒေသခံတောင်သူ၈ဦးကိုလက်နက်မှုပို့ကုံသွင်းကုံဥပဒေဆက်သွယ်ရေးဥပဒေနဲ့စစ်စီရေးနယ်မြေအသွင်းမှဝင်ရောက်တယ်ဆိုပြီးအမှုဆက်နမှုနဲ့တရားစွဲဆိုခဲ့ပြီးဖေဖော်ဝါရီလ26ရက်နေ့ကထောင်ဒဏ်တစ်နှစ်ကနေ9နှစ်အထိပြစ်ဒဏ်အတည်ချမှတ်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမှုလိုက်ရှိနေသောမြဝတီကတော့ဥပဒေအရဆိုရင်လွတ်ပေးလို့ရပေမဲ့လွတ်မပေးရကြောင်းအခုလိုပြောပါတယ
်။ငါမြို့ဟိုပုံးမြို့နယ်တရားရုံးဟုတ်နန်တရားစီကြီးဟမ်စုရတနာလိုက်။အရာနဲ့တမှုရှိတာမရှိတာကမပြောတတ်ဘူး။ဒါပေမဲ့တရားရှင်ရေးတော့ဒီတူကနေပြီးတော့မှယုံကြည်စေအားကိုးရဲဆိုရဟာတက်တာတော့ပေါ့။
2019ခုနှစ်ဇူလိုင်လ18ရက်နေ့ကဟိုပုံးမြို့နယ်နမ်ခုတ်ရွာသားရှိဦးကိုအစိုးရတပ်မတော်ခြေလျင်တပ်ရင်းခလရနှင်း9နဲ့249တို့ကနေ RCSS SSE ရဲ့တည်မင်းများနာကိုတည်မပေးလို့ဆိုပြီးဖမ်းဆီးထားတာပါဒီလိုရွာသားတွေကိုဖမ်းဆီးတရားစွဲတာဟာမဖြစ်သင့်ဘူးလို့ RCSS SSE ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ဦးကပြောပါတယ
်အခုကျွန်တော်တို့ဒီငင်းချိုင်းဖြစ်စဉ်မှာဒီ NCA လမ်းကြောင်းတိုင်းတွားနေတဲ့ဟိုအဖွဲ့ဒီနဲ့ပတ်သက်တယ်ဆိုပြီးတော့ဒီလိုရပ်သားတွေကိုဟိုဖမ်းဆီးထောင်ချတာဟာဟိုနိုင်ငံတကာမြန်မာဖြစ်ဖြစ်ပေါ့နော်ဒီတရားဥပဒေရေးရမှာပဲဖြစ်ဖြစ်ပေါ့နော်ဒီမှာဖြစ်တင်မှုတို့ကျွန်တော်တို့အဲ့လိုမြင်ဥပဒေဆိုကျော်လွန်ပြီးတော့လုပ်နေတယ်ဆိုကျွန်တော်တို့အဲ့လိုမြင်ဆက်ပြီးတော့ GMT မှာဖြစ်ဖြစ်ကျွန်တော်တို့ဒီစိတ်ပိုင်းကောင်းဆောင်တွေမှာတော့တွေ့တဲ့အချိန်မှာဖြစ်ဖြစ်ထပ်ပြီးတော့တောင်းဆိုသွားဖို့ရှိပါတယ
်အရက်သားရှိဦးကိုထောင်တန်ချမှတ်ပြီးတဲ့နေ့မှာပဲတောင်လေးလုံးအကျဉ်းထောင်ကိုပို့ဆောင်အကျဉ်းချထားခဲ့ပါတယ် RCSS SSA ဟာအစိုးရတပ်မတော်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားပြီး2015အောက်တိုဘာလကမတရားအတင်းအကျပ်နဲ့စီးရင်ပေဖျက်ခံထားရတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့တစ်ဖွဲ့ဖြစ်ပါတယ
်ဆက်ပြီးတော့မွန်ပြည်နယ်အစိုးရအဖွဲ့ဝင်နယ်လုံးဝင်ကြီးကနေမြမတပ်မတော်အပါဝင် NCA လက်မှတ်ရေးထိုးအဖွဲ့တွေအနေနဲ့ပြည်သူတွေကိုဝင်ထုတ်ဝင်ပို့ဖြစ်စေတဲ့ကိစ္စရပ်တွေကိုမလုံဆောင်ဖို့နဲ့လုံဆောင်နေတာတွေတွေးရှိရင်တိုင်ကြားဖို့ပြည်သူလူထုနဲ့တွေ့ဆုံမှုမှာပြောဆိုခဲ့ပါတယ်မွန်ပြည်သက်ပါတီကလည်း NCA လက်မှတ်ရေးထိုးအပြီးမကြခင်ရက်ပိုင်းမှာပြောဆိုခဲ့တာပါမိကလျာမွန်ကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
မွန်ပြည်တပ်ပါတီ NMSP အနေနဲ့တနင်္ဂနွေပြစ်ခတ်တိုက်ခတ်မှုရပ်ဆိုင်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားပြီးဖြစ်တဲ့အတွက်တမတော်နဲ့မွန်ပြည်တပ်ပါတီလက်ဖက်တပ်ဖွဲ့တွေကနေဒေသခံပြည်သူတွေအပေါ်ဝန်တွဲဝန်ဝိုးဖြစ်စေတဲ့ကိစ္စရပ်တွေကိုပြုလုပ်ခဲ့မယ်ဆိုလို့ရှိရင်မွန်ပြည်နယ်ပြစ်ခတ်တိုက်ခတ်မှုရပ်ဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ထံကိုတိုင်ကြားနိုင်တယ်လို့မွန်ပြည်နယ်အစိုးရဖွဲ့ဝင်လုံချုံရင်းနဲ့လယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးဝင်းနိုင်ဦးကအခုလိုပြောပါတယ
်ပါတော့လည်းပါတော့တော့ရေတို့တာကျွန်တော်တို့အပြည့်ပြီးတရင်ပြည့်တဲ့အကြောင်းကိုပြောပါ
မူတော်မျိုးနဲ့ပြည်သူလူထုတွေးဆောင်ပွဲကိုအဖြစ်ကြေးရွာမှာဖေဖော်ဝါရီ16ရက်နေ့ကမွန်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကျင်းပရာမှာမွန်ပြည်နယ်လုံနယ်ဝန်ကြီးကပြောကြားခဲ့တာပါအဲ့ဒီတွေးဆောင်ပွဲမှာမွန်ပြည်နယ် JMCS အဖွဲ့ဝင်အရတားကိုစလဲဒေါက်တာမင်းနွယ်စိုးကလည်းအခုလိုပြောသွားပါတယ
်ဘာသာတရားကဘာလဲဆိုလို့ရှိရင်လည်းတကယ်ပြီးတော့နိုင်ငံတော်ကိုဒေါ်လာပုံကနေတဲ့အဖွဲ့အစည်းတွေအနေနဲ့ဒီအစပိုင်းမှာလက်လက်ကိုစိုးဖို့မလို့ကိုယ့်အကူကိုင်လာကိုင်လာပြီးတော့ကျွန်တော်တို့ NC စာချုပ်ကိုဆွေးနွေးမယ်အဲနောက်ဆုံးကြတဲ့ခါကျတော့လုံခြုံရေးဆိုင်ရာပေါင်းစည်းခြင်းကိုဆွေးနွေးပြီးတော့ပြည်တွင်းမှာဖြစ်နေတဲ့ပဋိပက္ခကိုခြုံငင်းသွားအောင်လုပ်မယ်ဆိုတာတစ်ချက်ပါအဲနောက်ဆုံးတစ်ချက်ကတော့ဗာလဲဆိုတော့နိုင်ငံရေးစီးပွားရေးတွေရဲ့ရလဒ်နဲ့အညီတန်းယူညီမျှမှုကိုအမတ်ခံနိုင်တဲ့ဒီမိုကရေစီနဲ့ဖော်တော်စနစ်ကိုခြေခံတဲ့ပြည်တော်စုကြီးကိုတိဆောက်သွားဖို့ဆိုတဲ့လက်ချက်ပါပါတယ
်။ဒါအပြင်ငင်းချမ်းရေးဖော်ဆောင်မှုနဲ့အဖြစ်အခါရက်ဆက်မှုလုပ်ငန်းတို့ဟာတစ်ဖက်နဲ့တစ်ဖက်အမိတဟဲပြုနေရတယ်လို့လည်းဒေါက်တာမင်းနွယ်စိုးကဆိုပါတယ်။လက်ရှိမွန်ပြည်နယ် JMCS ကိုအစိုးရကိုယ်စားလှယ်5ဦး KNU ကိုယ်စားလှယ်5ဦးမော်ရတားကိုယ်စားလှယ်2ဦးကရင်ရတားကိုယ်စားလှယ်2ဦးတို့နဲ့2016ဂျွန်လ30ရက်နေ့မှာဖွဲ့စည်းခဲ့ပြီးမကြာခင်မှာ NCA လက်မှတ်ရေးထိုးပြီးတဲ့မွန်ပြည်တပ်ပါတီကိုယ်စားလှယ်တွေကလည်းပါဝင်လာတော့မှာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်စစ်တွေမြို့မှာမိုင်းပောက်ကွဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမတ်တေရဲစခန်းကဖမ်းဆီးပြီးစစ်ဆေးနေပါတယ်။တစ်ထလုံးမှုကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်အမျိုးသားစီယုံ KNU တပ်ဖွဲ့ဝင်တချို့အကြားရေးမြို့နယ်ဘက်မှပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကန္တာကိုနားဆင်ခဲ့ကြရတာပါရှင်။ကျမတို့ VOA American တန်ခါထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို website လိပ်စာ bamis.voanews.com မှာအသံဖိုင်နဲ့တကွပြန်လည်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာလည်းပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါရဲ့ရှင
်။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ။
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာသူ့ရဲ့ February လလဲအရှိလေပိုင်းဒေတာခီးစဉ်ကိုအဲ့ဒီဒေတာရင်းအမေရိကန်ရဲ့အနီးကပ်ဆုံးမဟာမိတ်တနိုင်ငံဖြစ်တဲ့ Egypt နိုင်ငံနဲ့ဆက်တင်ခဲ့ပါတယ်။ Egypt မှာဝန်ကြီး Tillerson ဟာ Egypt နိုင်ငံခြားရေးဝန်ကြီး Samir Shagri နဲ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးစီးပွားဆိုင်ရာစိန်ခေါ်မှုတွေနဲ့ပြဿနာတချို့ကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးမှုတွေထဲမှာလုံခြုံရေးဆိုင်ရာကထိပ်တန်းကပါဝင်ခဲ့တာပါ။ပြီးခဲ့တဲ့ November လကဆိုင်းနိုင်ကျွန်းဆွယ်မှာအကြမ်းဖက်သမားတွေကဗလီတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း300ကျော်သေဆုံးခဲ့ရပါတယ်။အဲဒီအချိန်ကစပြီးအီဂျစ်စစ်တပ်ကနိုင်ငံတွင်းစစ်သွေးကြော်တွေရှင်းလင်းဖယ်ရှားရေးကိုဥတီပီလှုပ်ဆောင်ခဲ့ပါတယ်။အီဂျစ်နိုင်ငံဟာဒီလိုအစွန်းရောက်တွေနဲ့နှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့ရတာဖြစ်ပြီးအကြမ်းဖက်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုအီဂျစ်ကရင်ဆိုင်ချေမှုန်းနေရတဲ့ကာလတစ်လျှောက်လုံးအမေရိကန်ကခိုင်မာတဲ့မိတ်ဆွေအဖြစ်နဲ့ဆက်လက်ရပ်တည်ခဲ့ကြောင်းဝန်ကြီးတီလာဆန်ကပြောပါတယ်။
We agreed that we would continue our close cooperation on counter-terrorism.
အဲဒီကြော်ရီချီမုံရီအတွက်နိုင်ငံပူးတွဲဆောင်ရေးအပါအဝင်
အကျန်းဖက်တက်ဖြတ်ရေးလုပ်ငန်းတွေမှာဆက်လက်ပြီးတော့အနီးကပ်ပူးတွဲဆောင်ရွက်သွားဖို့ကျွန်တော်တို့သဘောတူညီခဲ့ကြပါတယ်။အီဂျစ်နိုင်ငံဟာ IST မုံရေးမဟာမိတ်အဖွဲ့စတင်ဖွဲ့စည်းကြတဲ့ကပါဝင်ခဲ့တဲ့အရေးပါတဲ့အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။
ကောင်းဆောင်နှုတ်ဟာလူခွင့်ရင်ဖြင့်တင်ရင်နဲ့ကာဝေးဆိုင်ရာအရေးပါမှုတွေကိုဆွေးနွေးခဲ့ကြသလိုအီဂျစ်အရက်ဖက်လူမှုအတိုင်းဝန်းတွေရဲ့အရေးပါတဲ့ကဏ္ဍကပါဝင်မှုကိုပါဆွေးနွေးခဲ့ကြပါတယ်။ဒါအပြင်အီဂျစ်နိုင်ငံဟာလာမယ့်မတ်လ26ရက်ကနေ28ရက်နေ့ထိသမ္မတရွေးကောက်ပွဲကိုကျင်းပမှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကလည်းတခြားနိုင်ငံအားလုံးမှလုပ်တယ်လို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပွင့်လင်းမြင်သာပြီးယုံကြည်မှုရရှိစေဖို့နဲ့အီဂျစ်နိုင်ငံသားအားလုံးရပိုင်권ရှိပြီးလွတ်လပ်မျှတာစွာပါဝင်နိုင်ခွင့်ရရည်အတွက်ပံ့ပိုးပေးမှာဖြစ်ကြောင်းလည်းဝန်ကြီးတလဆန်ကပြောပါတယ်။ဒါအပြင်လေပြင်းမှာပုံမတည်ငြိမ်မှုရရည်နဲ့စီးပွားရေးကြီးထွားလာစေရေးကိုမျှော်လင့်ပြီးအမေရိကန်ပြည်ထောင်စုနဲ့အီဂျစ်နိုင်ငံဟာကုလသမဂ္ဂရဲ့လေပြင်းအတွက်အရေးယူလှုပ်ဆောင်တဲ့အစီအစဉ်တစ်ရပ်ဖြစ်တဲ့ယုံကြည်ငြိမ်းချမ်းတဲ့ရွေးကောက်ပွဲပေါ်ပေါက်လာစေရေးကိုထောက်ခံကြတာဖြစ်ကြောင်းလည်းဝန်ကြီးတလဆန်ကပြောပါတယ်။အီဂျစ်နိုင်ငံဟာစီးပွားရေးပြုပြင်ပြောင်းလဲမှုအတွက်ခက်ခဲလာပေမဲ့လိုအပ်တာအတော်များများကိုအကောင့်ထဲဖောနေတာမို့အီဂျစ်နိုင်ငံရဲ့ကိုယ်ပိုင်စီးပွားရေးပြန်ပြီးနလန်းထူလာအောင်ဆက်လက်ပံ့ပိုးပေးဖို့အတွက်အမေရိကန်ပြည်ထောင်စုကမျှော်လင့်ထားကြောင်းလည်းဝန်ကြီးကပြောပါတယ်။ဒါအပြင်အကြမ်းဖက်ဝါဒချိန်မှုန်းရေးနဲ့အရှိလေပိုင်းဒေသတစ်ခုလုံးတည်ငြိမ်လာစေဖို့အတွက်အီဂျစ်နဲ့အတူအမေရိကန်ပြည်ထောင်စုကရက်တီဆောင်ရွက်သွားမှာဖြစ်ကြောင်းလည်းနိုင်ငံကြိုင်ဝန်ကြီး Rex Tillerson ကကတိပြုပြောကြားခဲ့ပါတယ်။
မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့အမေရိကန်တန်ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15.15 လိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။ဒီကနေ့တောက်ကြနေညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တသုတဆုံးလင်အမေရိကန်တခွေနဲ့တိုက်ပံတဲ့ဤပညာစတဲ့သတင်းပတ်စင်ကန္တတွေနားဆင်နိုင်ကြမှာပါရှင်။ဒီကနေ့မှာဗီအိုကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်ကဒါသာပရီနီနိုင်ငံတော်အခြေပြမိန့်ခွန်းပြောချိန်တွင်မဟာဗျူဟာမျိုးနျူကလ িয়ার လက်နက်သစ်တွေထုတ်လုပ်မယ့်ကိစ္စပြောခဲ့တဲ့ပေါ်အမေရိကန်ပြည်ထောင်စုကတော့သိအရေးမကြီးလာတဲ့ကိစ္စတစ်ခုလို့တုံ့ပြန်ပြောဆိုပါတယ်။အဲဒီလက်နက်အသစ်တွေဟာကမ္ဘာပေါ်ကဘယ်နေရာကိုမှစိုးပစ်ခတ်နိုင်တယ်လို့သမ္မတပူတင်ကဆိုပါတယ်။ရုရှားကသူတို့ရဲ့နျူကလ িয়ার အင်အားကိုခင်မြောင်လွတ်ဖို့ကြိုးစားတာဘာမှအံ့ဩစရာမရှိသလိုအမေရိကန်ကိုဘာမှလှုပ်ခတ်စီမှာမဟုတ်ဘူးလို့သမရအင်ပြူရောကရောပန်တဂွန်စစ်တမ်းနာကြိုးကပါဂျာတာပရီနီမှာတုံ့ပြန်ပြောဆိုပါတယ်။တမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်မြန်မာရဲ့အခွင့်အရေးချမှတ်မယ်လို့သမရဒေါ်နယ်ထရမ့်ကဂျာတာပရီနီမှာကြေညာပါတယ်။တမ်မနီသွင်းကုန်တွေပေါ်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်10ရာခိုင်နှုန်းချမှတ်မယ်အကောက်ခွန်နှုန်းထားဟာကာလတာရှည်ရှိသွားလိမ့်မယ်လို့သမရထရမ့်ကပြောပါတယ်။ဒီအခွန်ဆိုင်ရာမိန့်ကိုနောက်သတင်းပတ်တရရက်မှာလက်မှတ်ထိုးထုတ်ပြန်မယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနယ်စပ်မှာခြားထားတဲ့မြန်မာတပ်ဖွဲ့တွေနဲ့လက်နက်ကြီးတွေကိုချက်ချင်းစုခွာပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးသွားတဲ့ရိုဟင်ဂျာတွေစခန်းချနေထိုင်နေကြတဲ့နေရာနားမှာမြန်မာတပ်ဖွဲ့တွေခြားထားလိုက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဌာနကဆင့်ခေါ်ပြီးအခုလိုတောင်းဆိုလိုက်တာပါ။ဒီလိုစစ်ရင်ရခြားထားတာမျိုးဟာဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမြေယာမှုဖြစ်လာစေပြီးနေဆက်မှာတင်းမာမှုတိုးလာစေမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနယာယီအတွင်းဝန်ကမြန်မာအတံမကြီးကိုပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောပါတယ်ဒီလနှောင်းမင်းကြရင်ဩစတြေးလျနိုင်ငံကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်လာတဲ့အခါသူ့ကိုကန့်ကွက်ဆန္ဒပြသူတွေကိုရိုက်နှက်မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကမကြသေးခင်ကချင်းချောက်ပြောဆိုတာဟာလက်ခံနိုင်မွေရာမရှိဘူးလို့ဩစတြေးလျအစိုးရကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဥစ္စာမိုးဝေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင် VOA ကနေထိုင်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25မီတာတွေကနေထိုင်ရိုက်ဖန်ယူနိုင်ကြပါတယ် VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.